Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ View American တန်ကလီ2024ခုနှစ်ဖေဖော်ဝါရီလ29ရက်ကျတာရီညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line of data 1925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမူကတော့ကျွန်တော်ဝင်းမင်ပါ
။မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါရှင်။American သမ္မတဂျိုးဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်စလုံးမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ Texas ပြည်နယ်ကိုဒီကနေ့သွားကြဖို့ရှိနေပါတယ်။ထိုင်းလွှတ်တော်ရဲမှဆွေးနွေးမဲ့မြန်မာရေးဆွေးနွေးပွဲကနေဒီမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူဆောင်ရွက်နိုင်မဲ့ကိစ္စတွေဆွေးနွေးနိုင်မယ်လို့ဒီလူခွင့်ရေးအဖွဲ့တွေကမျှော်လင့်နေကြပါတယ်။ဒီခါမြန်မာနိုင်ငံကလူငယ်တထောင်ကျော်အတွက်ပညာသင်စုပေးမဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ရဲ့ဒီScholarship အစီအစဉ်ကိုဒီကနေ့အကျညာပါတယ်ခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကျညာပေးပါဖြစ်ပါရရှင
်ဟုတ်ကဲ့ပါမဆုမြတ်မုံရင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေလည်းမှာဆိုရင်ရခိုင်ဘက်စစ်တွေမှာရေတက်လက်နက်ကြီးဈေးတက်ကြလို့အရသာထိခိုက်သေးဆုံးတာကိုအေးပြောခွင့်ရက
ဒီဈေးရောင်းဈေးဝယ်လုံနေတဲ့အပြစ်မဲ့ပြည်သူလက်ရှိရှင်ဒီ10ဦးတည်ဆုံးပြီး30ဦးပြင်းထန်ဒဏ်ရာရတဲ့ဒီတည်ဆုံးတဲ့ဥယျာဉ်လည်းဆက်ပြီးတော့တိုးလာနိုင်တယ်လို့ဒီဒဏ်ရာရတဲ့ဥယျာဉ်ကလည်းဆက်ပြီးတော့တိုးလာနိုင်တယ
်။နောက်မကွေးဘက်စလင်းမြို့နယ်တဲ့စစ်လေရင်ပြတ်ကျတာမှလေရင်မှုတွေတော့လွတ်မြောက်သွားပါတယ်။ပြည်ရင်ပြည်နယ်တဲ့လူငယ်တွေကတော့ပညာသင်ခွင့်ဆုံးရှုံးနေပါတယ်။အခုလိုသတင်းလွှာပြီးမှာတော့ကျတာရိညာပတ်စင်ကဏဖြစ်တဲ့ဥောင်းခရယမြမကြီးသုံးသက်ချက်ပါဝင်အပတ်စင်ကဏကြီးဇက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲ့ရောက်သတင်းတွေကိုမဆုမြတ်မုံနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်စလုံးဒီမက္ကဆီကိုနိုင်ငံနဲ့နယ်စပ်ဖြစ်တဲ့ Texas ပြည်နယ်ကိုဒီကနေ့ကြာသပတေးနေ့မှာသွားကြဖို့ရှိနေပါတယ်။မက္ကဆီကိုနယ်စပ်ကနေအမေရိကန်တဲကိုတရားမဝင်ဝင်လာနေသူတွေကိုတားဆီးရေးကိစ္စကနိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲအတွက်အထူးအရေးကြီးနေတဲ့ကိစ္စတစ်ခုဖြစ်တာကြောင့်သမ္မတဝင်ဝင်အရွေးခံကြမဲ့သူတို့နှစ်ယောက်လုံးနယ်စပ်ဒေသကိုသွားကြမှာပါ။အခုနှစ်ပိုင်းတွေအတွင်းမှာတရားမဝင်ဝင်လာသူတွေတိတိကျကျနေသွားတဲ့ Brownsville မြို့ကိုသမ္မတဘိုင်ဒန်သွားမှာဖြစ်ပါတယ်။အရိကအခြေအနေတွေကိုအမေရိကန်အောက်ခွန်နေဆက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေရဲ့တင်ပြချက်တွေကိုသမ္မတဘိုင်ဒန်နားထောင်မှာဖြစ်ပြီးတော့မိန့်ခွန်းပြောကြားဖို့ရှိတယ်လို့အင်ဂျီရောကသတင်းထုတ်ပြန်ထားပါတယ်။ Republican Party ရဲ့သမ္မတလောင်းဖြစ်ဖို့တေးကြသလောက်ရှိနေတဲ့ Trump ကတော့မကြခင်လပိုင်းတွေကစပြီးတော့တရားမဝင်ဝင်လာသူတွေအများဆုံးဖြစ်တဲ့နေရာတစ်ခုဖြစ်တဲ့ Eagle Pass မြို့ကိုတွားရောက်မှာပါ။ Trump သမ္မတတာဝန်ထမ်းဆောင်ခဲ့တဲ့နှုန်းက American နဲ့ Mexico နယ်စပ်ကိုတတိုင်းကာဖို့အတွက်အကြိုးစားခဲ့ပူပါတယ်ရှင်။
အခုလိုမဲဆဲဖို့သွားမယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပြစ်ဒဏ်ကင်းလွတ်ခွင့်ရမရအမေရိကန်အဆင့်မြင့်ဆုံးတရားဝင်ကဆုံးဖြတ်ဖို့ရှိပါတယ်သမ္မတဟောင်းထရမ့်မှာ2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့နှောက်ယှက်ခဲ့တယ်ဆိုတဲ့စွဲချက်အတွက်ကင်းလွတ်ခွင့်ရှိမရှိကိုကြားနာဆုံးဖြတ်ဖို့အမေရိကန်တရားဝင်ချုပ်ကမနေ့ပေါ်တူနေ့ကသဘောတူခဲ့တာပါသမ္မတဂျိုးဘိုင်ဒန်ကိုရှုံ့နှိမ့်ခဲ့တဲ့ရွေးကောက်ပွဲဟာမဲရလဒ်ကိုမတမာတဲ့နည်းတွေနဲ့ခိုးယူခဲ့တယ်ဆိုပြီးသမ္မတဟောင်းထရမ့်နဲ့အပေါင်းပါတွေကလှုပ်ကြံဆွဆွဲခဲ့တဲ့အကြောင်းဖက်ဒရယ်တရားဥပဒေတရားဆွဲဆိုခံရတာပါရွေးကောက်ပွဲရလဒ်ကိုလွှတ်တော်ကအတိမပြုနိုင်အောင်ရွေးချယ်ရေးအဖွဲ့နဲ့အတူတွေ့ဆုံအတူအဖွဲ့ဝင်အတူတွေသုံးပြီးနှောက်ယှက်ဟန်တားခဲ့သလိုဒုသမ္မတဖြစ်တဲ့မိုက်ပက်စပေါ်မှာလည်းဖိအားပေးပြီးရွေးကောက်ပွဲရလဒ်ပယ်ပြတ်အောင်ကြိုးစားခဲ့တယ်လို့လည်းထရမ့်ကိုဆွဆဲထားပါတယ်သမ္မတအောင်ထရမ့်အနေနဲ့သူသမ္မတတာဝန်ထမ်းခဲ့တဲ့အချိန်ကကျူးလွန်ခဲ့တယ်ဆိုတဲ့ရည်ရွယ်မှုတွေနဲ့ပတ်သက်လို့သမ္မတဖြစ်ဖူးသူတွေရဲ့ရပ်ပိုင်ခွင့်ကိုဘယ်တိုင်းတာထိရတဲ့တယ်ဆိုတာနဲ့ပြည်ထောင်ကကင်းလွတ်ခွင့်ရှိမရှိအပေါ်တရားရုံးချုပ်ကဆုံးဖြတ်မယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွက်အန်ဒီယာရှိတဲ့နိုင်ငံတွေစီကိုဒီအမေရိကန်တွေရဲ့ပုံကွေးဆောင်ရအချက်အလက်တွေရောက်မသွားအောင်ကာကွယ်မဲ့ဥပဒေတရက်ကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတအမိန့်နဲ့ပြဋ္ဌာန်းလိုက်ပါတယ်ဘသူဘဝခွဲခြားနိုင်တဲ့ဇီဝမှတ်တမ်းအချက်အလက်ပထဝီနေရာပြမှတ်တမ်းကျန်းမာရေးနဲ့ဗန္ဒာရေးစတဲ့အချက်အလက်ပမာဏအမြောက်အများကိုအမေရိကန်အစိုးရကဒီစိုးရိမ်စရာကောင်းတယ်လို့သတ်မှတ်ထားတဲ့နိုင်ငံတွေစီကိုလွှဲပြောင်းမပေးနိုင်အောင်တားဆီးမိန့်ထုတ်ပြန်လိုက်တာပါတရုတ်ရုရှားမြောက်ကိုရီးယားအီရန်ကျူဘာနဲ့ဗင်နီဇွဲလားနိုင်ငံတွေကိုစိုးရိမ်စရာကောင်းတဲ့နိုင်ငံတွေအဖြစ်ဘိုင်ဒန်အစိုးရတာဝန်ရှိသူတွေကသတ်မှတ်ပြောကြားခဲ့ပါတယ်။အမေရိကန်ပြည်သူတွေစစ်မှုရန်တွေရဲ့ဘဝအကြောင်းနောက်ရောက်ခံနိုင်တဲ့အချက်အလက်တွေကိုနိုင်ငံသားထောက်လိုင်းဌာနတွေစီကိုပေးပို့လို့မရအောင်လို့ဆောင်ရွက်တာဖြစ်တယ်လို့အင်ဂျူရောရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ Israel ဟာမဲ့စစ်ပွဲတဲ့စစ်ရာဇဝတ်မှုတွေကိုနှစ်ဖက်လုံးကကျူးလွန်နေတယ်လို့ကုလမင်းကြီးကပြောလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဘော်ဂါထုတ်က ဒီနေ့အခုလိုပြောလိုက်တာဖြစ်ပြီးဒီကျူးလွန်သူတွေကိုအေးအေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တိုက်တွန်းလိုက်ပါတယ်။စစ်ရာဇဝဲမှုနဲ့တခြားနိုင်ငံတကာဥပဒေတွေအပါအဝင်နိုင်ငံတကာလူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုနှစ်ဖက်လုံးကကျူးလွန်နေကြတယ်လို့လူခွင့်ရင်းမှာမင်းကြီးကဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြောကြားလိုက်တာပါ။စစ်ရာဇဝဲမှုမြောက်တဲ့ကျူးလွန်မှုတွေကိုဣသရေလစစ်တပ်ကအတော်များများကျူးလွန်ခဲ့တယ်လို့ဂါဇာနဲ့နောက်ဘက်ကမ်းမြောင်ဒေသတို့ကလူခွင့်ရေးအခြေအနေတွေအကြောင်းအစိုးရကစားတင်သွင်းစဉ်လူခွင့်ရေးမဟာမင်းကြီးကထည့်သွင်းပြောကြားခဲ့တာပါ။ဣသရေလစစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးပြစ်မှတ်တွေကိုဆင်ခြင်တုံတရားမဲ့စွာပြစ်ခတ်တိုက်ခိုက်နေတယ်လို့လည်းဆိုပါတယ်ခင်ဗျာ။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
February 29ရက်ကြာတာရင်းနေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မလ2ရက်နဲ့3ရက်နေ့တွေကြာရင်ထိုင်းလွှတ်တော်မှာဆွေးနွေးမဲ့မြန်မာအရေးဆွေးနွေးပွဲတွေကနေလူခွင့်ရေးဆွဆွဝါဝါချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူနိုင်မဲ့ကိစ္စတွေဆွေးနွေးမယ်လို့မျှော်လင့်ကြောင်း45 Rights အဖွဲ့အမှုဆောင်အရာရှိချုပ် Matthew Smith ကပြောကြားလိုက်ပါတယ်။ထိုင်းလွှတ်တော်ထဲမှာမြန်မာအရေးဆွေးနွေးတာမို့
for too long have enabled mass atrocity crimes to go unaddressed.
ရဆက်ဆိုးွားတဲ့ပြစ်မှုတွေဆက်လက်ကျူးလွန်နေနိုင်အောင်ဒီဒေသတွေကနိုင်ငံရေးသမားတွေလှစ်လျူရှုနေကြတာသိကိုကြားနေပါပြီ။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတွေပြန်ရအောင်ထိုင်းနိုင်ငံနဲ့တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကအရေးတကြီးပို့ပြီးတော့ဆောင်ရွက်လာဖို့မျှော်လင့်ပါတယ်လို့ဒီ Matthew Smith က VOA မြန်မာပိုင်းကိုပြောကြားသွားတာပါ။ထိုင်းနိုင်ငံမှာဒါမကအာဆီယံဒေသတစ်ခုလုံးကဗန်ဒါရေးလုပ်ငန်းတွေကိုစစ်တပ်အသုံးပြုလို့မရအောင်ကန့်သတ်ထိန်းချုပ်တာမြန်မာနိုင်ငံထဲမှာစစ်တပ်ကျူးလွန်နေတဲ့ကြီးမားကျယ်ပြန့်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအတွက်တော်ဝင်ခံမှုရှိလာအောင်လက်တွေ့ဆောင်ရွက်မှုတွေပို့လို့ဖို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်။အရှေ့တောင်အာရှမှာ ICC အဖွဲ့ဝင်နိုင်ငံနှစ်ခုထဲမှတစ်ခုပါတဲ့ Timor Leste အရှေ့ Timor နိုင်ငံအနေနဲ့နိုင်ငံတကာရာဇဝတ်တရားရုံး ICC မှာတရားစွဲတာမျိုးစတင်လုပ်နိုင်တယ်လို့လည်း45 Rights အမှုဆောင်အရာရှိချုပ် Matthew Smith ကအကြံပြုပါတယ်။စစ်တပ်ရဲ့ကျိုးဝါဆိုးဝါးတဲ့ကျူးလွန်မှုတွေအကြောင်းနဲ့မကဘဲဒီအတွက်အဖြေရှာဖို့ထိုင်းလွှတ်တော်ထဲမှာနိုင်ငံဆောင်ကပါဝင်ဆွေးနွေးကြမယ်ဆွေးနွေးပွဲဖြစ်တာမို့စစ်အစိုးရလုံးဝကြိုက်မှာမဟုတ်တဲ့ဆွေးနွေးပွဲလို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်။ထိုင်းလွှတ်တော်မှာအမတ်အများဆုံးနေရာရထားတဲ့ Move Forward Party ကဒီဦးစီးပြုလုပ်မဲ့ဆွေးနွေးပွဲမှာထိုင်းနိုင်ငံသားရေးဝန်ကြီး NUG နိုင်ငံသားရေးဝန်ကြီးမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်အပါအဝင်လက်နက်ကန်တိုင်းရင်းသားအဖွဲ့တွေသတင်းသမားတွေထိုင်းနိုင်ငံရေးပါတီတွေပါဝင်ဆွေးနွေးမှာဖြစ်တယ်လို့ဒီထိုင်းလွှတ်တော်ကအစီအစဉ်ထုတ်ပြန်ထားပါတယ်။ဆီယနာဒိတ်နဲ့၃နှစ်အကြာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်သွားရင်းနဲ့ဒီထိုင်းနယ်ဇက်တစ်ချောင်းလုံခြုံရေးတည်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါရဲ့ရှင်
။အခုလိုထိုင်းမှာအပြင်အာဆီယံဩစတြေးလျထိပ်သီးအစည်းအဝေးမှာလည်းမြန်မာရေးဆွေးနွေးဖို့ HRW လူခွင့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေနဲ့ဩစတြေးလျအစိုးရတို့အနေနဲ့မြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တခြားဒေသရင်းပြဿနာတွေကိုကင်တွယ်ဖြေရှင်းကြဖို့လိုအပ်ကြောင်းဒီ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောလိုက်တာပါ။ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘာနီစီကအာဆီယံ၉နိုင်ငံကခေါင်းဆောင်တွေကိုဖိတ်ကြားပြီးလာမယ့်မတ်လ၄ရက်နေ့ကနေ၆ရက်နေ့ထိအာဆီယံဩစတြေးလျအထူးထိပ်သီးဆွေးနွေးပွဲကိုလက်ခံကျင်းပဖို့ရှိနေတဲ့အချိန်မှာ HRW ကအခုလိုတောင်းဆိုထုတ်ပြန်လိုက်တာပါ။နိုင်ငံရေးအစစ်ကောင်စီကိုကုစားပြုတဲ့ကိုယ်စားလှယ်ကိုအာဆီယံရဲ့အရေးပါတဲ့ထိပ်သီးဆွေးနွေးပွဲမှာဖိတ်ကြားခြင်းမပြုဖို့အာဆီယံကဆုံးဖြတ်ထားတာနဲ့အညီအခုဩစတြေးလျနဲ့ပြုလုပ်မယ့်အထူးထိပ်သီးဆွေးနွေးပွဲမှာလည်းအရှင်ဩစတြေးလျနိုင်ငံကအာဆီယံ၉နိုင်ငံကခေါင်းဆောင်တွေကိုပဲဖိတ်ကြားလိုက်တာဖြစ်နိုင်ပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ပိုင်းရိုးရင်းဆွတ်ယုတ်လာနေတဲ့စာနာမှုဆိုင်ရာအကြက်တဲတွေနဲ့လူခွင့်ရင်ချိုးဖောက်မှုတွေကိုအာဆီယံအနေနဲ့ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိကြောင်း HRW ကထုတ်ပြန်ထားပါတယ်ဒါ့အပြင်ဒီအကျိုးဆက်ကအိန္ဒိယထိုင်းအိန္ဒိယနဲ့တရုတ်နိုင်ငံတို့ကသက်ရောက်မှုတွေရှိလာနေကြောင်း HRW ကထုတ်ပြန်တဲ့စာမျက်နှာ60ပါအရှိတောင်အရှာလူခွင့်ရင်စီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့ဒီပညာတော်သင်စုပေးမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကဒီကနေ့အကြေညာခဲ့ပါတယ် မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိသောပညာသင်ဆူလို့ဒီအဓိပ္ပာယ်ရတဲ့ Diversity and Inclusion Scholarship အစီအစဉ်အရမြန်မာနိုင်ငံကကျောင်းသားတထောင်ကျော်ကိုပညာသင်ဆုတွေပေးမယ်လို့ဒီထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပတဲ့ဒီပညာတော်သင်ဆုမိတ်ဆက်အခမ်းအနားမှာအတည်ပြုခဲ့ပါတယ်။အသက်25နှစ်အောက်လူငယ်45ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံအနေနဲ့လူငယ်မျိုးဆက်တည်းရဲ့ပျောက်ဆုံးမဲ့အခြေအနေရင်ဆိုင်နေရတယ်လို့ American တာဝန်အကြီးအကဲ Susan Stevenson ကပြောကြားခဲ့ပါတယ်။ဒါကြောင့် American ပြည်ထောင်စုအနေနဲ့ Diversity and Inclusion Scholarship အစီအစဉ်ကနေတဆင့်အဲ့ဒီအခြေအနေမျိုးစရောက်မသွားအောင်တားဆီးဖို့ကူညီဆောင်ရွက်တာဖြစ်တယ်လို့ပြောပါတယ်။ USAID အာရှရေးရာလက်ထောက်အချုပ်ရေးမှူး Michael Schiffer ကလည်းဒီပညာတော်သင်ဆုဟာဒေတာရင်းအစ်စ်မြင့်ပညာရေးကဏ္ဍနဲ့ပတ်သက်လို့မဟာဗျူဟာမြောက်ယင်းဒီမြုပ်နှံမှုဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ပညာရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့တနိဋ္ဌန်ချဆောင်ရွက်မှုတွေကိုအခုပညာတော်သင်ဆုအစီအစဉ်နဲ့လက်တွေ့ပြသလိုက်တာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘာတစ်လွှားမှာကောင်းမွန်တဲ့အကျိုးဆက်တွေပေါ်ပေါက်လာဖို့အတွက်ဖြစ်တယ်လို့လည်းဒီ Michael Schiffer ကဒီအခမ်းအနားမှာပြောကြားသွားခဲ့ပါတယ်
။တောင်ကိုရီးယားမှာတော့ဆန္ဒပြလှုပ်တင်ဆရာဝန်တွေဟာအစိုးရကလှုပ်ပြောင်းဖို့တတိပေးတဲ့ကြားကဆက်သပိတ်မှောင်နေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာဆန္ဒပြနေကြတဲ့အလို့တင်ဆရာဝန်တွေအလို့ပြောင်းဝင်ဖို့ကျန်းမာရေးဌာနကဒီနေ့နောက်ဆုံးရသတ်မှတ်ထားပေမဲ့ထောင်ထဲချီတဲ့အလို့တင်ဆရာဝန်တွေကတော့အလို့ခွင့်ကိုပြောင်းဝင်ဖို့ညှင်းဆန်နေကြတာပါဆေးမကုပဲဆန္ဒပြနေတဲ့အလို့တင်ဆရာဝန်တွေအနေနဲ့အခုကြတာရေဖရိုင်း29ရက်နေ့နောက်ဆုံးဆေးရုံပြောင်းဝင်ရင်ဆရာဝန်လက်မှတ်ရုပ်သိမ်းခံရတဲ့အထိအရေးယူခံရမယ်လို့ကျန်းမာရေးဝန်ကြီးဌာနကတင်းလာအနေနဲ့ကသတိပေးထားပါတယ်တောင်ကိုရီးယားမှာကျန်းမာရေးစောင့်ရှောက်မှုလိုအပ်ချက်ကိုဖြေနိုင်ဖို့ရှင်းနေကစပြီးဆေးချောင်းတက်ခွင့်ပြည်သူရေအတွက်2000ထိတိုးမဲ့အစိုးရအစီအစဉ်ကိုအလုပ်တင်ဆရာဝန်တွေဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA America တန်ရဲ့ Ferrari 29ရဲ့ကြာသပတေးညနောက်ဆုံးရသတင်းတွေကိုမဆင်မြတ်မှုနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါပထမဆုံးကတော့ရခိုင်ဘက်စစ်တွေမှာရေတက်လက်နဲ့ကြီးဈေးရကြလို့အရသာထိခိုက်သေးဆုံးရတာပါစစ်ကောင်စီနဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအရသာထိခိုက်သေးဆုံးမှုတွေရှိနေပါတယ်ဒီနေ့မနေ့ပိုင်းကလည်းစစ်တွေမြို့မှာစစ်ကောင်စီရေတက်ကလက်နဲ့ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်အရသာတရားစင်ထက်မနေ့သေဆုံးပြီး30ကျော်တန်ရန်ရခိရှိခဲ့တယ်လို့အေအေဖွဲ့ပြောခွင့်ရခိုင်သုခကပြောပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့တာကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
ရခိုင်ပြည်နယ်မြို့တော်စစ်တွေမှာဒီကနေ့မနက်ပိုင်း၈နာရီကျော်လောက်ကလက်နက်ကြီးထိမှန်ရန်ကအရသား၁၂ဦးသေဆုံးပြီးတော့30ကျော်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်တော် AA ကပြောပါတယ်။ကလတန်မြစ်ထဲကနေစစ်ကောင်စီရဲတပ်တင်းမောကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးဟာလူစီကားတဲ့စစ်တွေမျိုးကိုရီးယားစိတ်ကန်ဈေးကိုကြားရောက်ပောက်ကွဲခဲ့ရာကထိခိုက်သေဆုံးခဲ့တာလို့လည်း AA အဖွဲ့ပြောခွင့်ရခိုင်သူခါက VOA ကိုပြောပါတယ
်။ဆိုတော့အဲ့ဒီဖြစ်စဉ်မှာဒီဈေးရောင်းဈေးဝေလုံနေတဲ့ဒီအပြစ်မဲ့ပြည်သူလက်ရှိရှင်ထိပေါ့နော်ဒီဆင်းနှူးသေဆုံးပြီးတော့ဟို30ဦးအပြင်းထန်ဒဏ်ရာရတယ်လို့သိရတယ်။ဆိုတော့ဒီဒဏ်ရာရတဲ့သူအရေအတွက်ကတော့ဒီအခုထိဒီဥစ္စာပေါ့နော်ဒါတေတေရှာရှာတော့ဒီဒီစရင်တိကျထွက်လာတာတော့မရှိသေးဘူး။ဒါပေမဲ့ဒီ30ဦးကတော့ဒဏ်ရာပြင်းထန်တဲ့အတွက်ဒါဆေးရုံမှာရောက်နေပြီလို့သိရတယ်။ဟိုကြံတဲ့ဒီမစိုးရင်ရဒဏ်ရာရတဲ့သူဆေးနဲ့ရှိပြီးတော့အများပြားရှိတယ်လို့သိရတယ်ဗျ။ဒါကြောင့်မို့လို့ဒီသေဆုံးတဲ့ဥယျာဉ်လည်းဆက်ပြီးတော့တိုးလာနိုင်တယ်လို့ဒီဒဏ်ရာရတဲ့ဥယျာဉ်ကလည်းဆက်ပြီးတော့ဒါတိုးလာနိုင်တယ်လို့ကျွန်တော်တို့ကဟိုအဲ့လိုပဲသိရတယ်
။စစ်တွေမြို့မှာဘာတိုက်ပွဲမှဖြစ်ပွားတာမရှိဘဲနဲ့လူစီကားတဲ့ဈေးအတွင်းကိုစစ်ကောင်စီကအခုလိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အေပြောခွင့်ရခန်သူခါကပြောပါတယ
်။ဟုတ်ဒီလိုမျိုးအပြစ်မဲ့ပြည်သူတွေဈေးရောင်းဈေးဝယ်လုံနေတဲ့ဈေးထည့်ကိုဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီကရည်ရွယ်ချက်ရှိရှိဒီလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တယ်ဆိုတာကတော့ဒါဟာဒါအလွန်ဆိုးရတဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတစ်ခုဖြစ်တယ်ဟိုတစ်ဖက်ကပြောရမယ်ဆိုလို့ရှိရင်တော့ဒါဟာဒီမြန်မာနဲ့ဒီအရှိတောင်အာရှသမိုင်းမှာဒီအဆိုးအဆုံးအကြမ်းဖက်တိုက်ခိုက်မှုတွေထေကဒါတစ်ခုဖြစ်တယ်လို့ပြောလို့ရတယ်ဗျဒီလိုမျိုးဒီအကြမ်းဖက်ဖက်စစ်စစ်ကောင်စီအဖွဲ့ရဲ့ဒီအပြစ်မဲ့ပြည်သူတွေကိုဥတည်ပြစ်မှားထားပြီးတော့မှဒီဆိုးရလာတဲ့ဒီအကြမ်းဖက်လုံရမျိုးကိုနော်အင်းနီးရှင်းနိုင်ငံတွေအပါအဝင်ဒီအာဆီယံနဲ့ဒီနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒါဝိုင်းဝန်းကံကွယ်ဒါတားဆီးရဖို့လိုပါတယ်လို့ကျွန်တော်တို့အနေနဲ့ကတော့ဟိုပြောလိုပါတယ်ဗ
ျလက်ရှိမှာတော့တည်ဆုံးသူတွေနဲ့ဒဏ်ရာရတဲ့သူတွေကိုစစ်တွေဈေးရုံကိုပို့ဆောင်ထားတယ်လို့စစ်ကောင်စီကဈေးရုံအဝင်ထွက်တွေကိုလည်းပိတ်ထားတယ်လို့စစ်တွေဒေသခံကပြောပါတယ်အခုလိုအရက်သားတွေကိုဥတီပြစ်ခတ်မှုတွေကြောင့်စစ်တွေမြို့မှာနေထိုင်တဲ့ဒေသခံတွေကြောက်လန့်နေကြတယ်လို့စစ်တွေဒေသခံတူဦးကပြောပါတယ်
ဟောဒီဟာကြတော့ဗိုင်းစစ်ဟိုအစီအစဉ်တွေကကြတော့ချက်ပြားနေနေပြီးတော့ဟိုနေရတဲ့အနေအထားတွေမှာကြတော့ဟိုလုံထုံးမှုတော့မရှိဘူးเนาะဒီတိုင်းကတော့ကျောက်စစ်ပြင်းနေတဲ့အလိုပုံစံမျိုးဟိုကျွန်တော်တို့စစ်တွေမျိုးမှာနေတဲ့သူတွေကဘယ်လိုမျိုးစစ်တွေမျိုးကနေပြီးတော့ဒီဖွဲ့ရမလဲဆိုတဲ့အရာပေါ့เนาะကိုယ့်အသက်အနေနဲ့လုံထုံးပေါ်တဲ့နေပြီးတော့ဟိုတနေနေဘယ်လိုမျိုးလုံထုံးတဲ့နေရာတွေကိုဘယ်လိုသွားရမလဲဆိုတဲ့အကြောင်းတွေကိုစဉ်းစားကြည့်ပါဦးဒီမှာတော့ညနေနေ့ကြီးကျတဲ့ဆန်ကိုကိုရောမလုံးတုံးတုံးမျိုးခံသွားရ
ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတပ်စခန်းတွေလက်လွတ်ဆုံးရှုံးနေရပြီးတော့အထိနာနေတဲ့စစ်ကောင်စီဟာအရက်သားတွေနေထိုင်တဲ့မြို့ပေါ်ရပ်ကွက်နဲ့လူနေခြေရွာတွေဆေးရုံတွေစာတင်ကျောင်းတွေကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းအေအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းအရက်သားထိခိုက်သေးဆုံးမှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးဒီအပိုင်းတွင်းမှာပဲမင်းပြားမြို့နယ်မင်းဖူးဆေးရုံကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တာကြောင့်ဆေးရုံတစ်ခုလုံးပျက်စီးသွားသလိုစစ်ကူတမှုခံယူနေသူတွေဆေးရုံဝန်ထမ်းတွေအများအပြားဒဏ်ရာရရှိခဲ့တယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။တစ်ဆက်တည်းမှာပဲမင်းပြားမြို့နယ်တေကန်ကျေးရွာအတွင်းကစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့စာတင်ကျောင်းကိုစစ်ကောင်စီလေကြောင်းကဘုံကျဲခဲ့တာကြောင့်စစ်ဘေးဒုက္ခသည်အများအပြားလည်းဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
။စစ်တွေမှာရေတက်လက်နဲ့ကြီးဈေးတဲ့ချပြီးအရသာထိခိုက်သေဆုံးခဲ့ရတာကိုစီသူပြောပြခဲ့တာပါ။အခုတော့မကွေးဘက်ဆလင်းမြို့နယ်မှာစစ်လေရင်ပြက်ကြတာမှာလေရင်မှုတွေကတော့လွတ်မြောက်သွားတာပါမကွေးတိုင်းစလင်းမြို့နယ်မှာစစ်လေရင်တစ်စင်းပြက်ကြခဲ့ပြီးလေရင်မှုတွေကတော့အသက်မသေးလွတ်မြောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်လေရင်ပြက်ကြတဲ့နေရာမှာလည်းလုံခြုံရေးတွေနေရာယူထားတယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့လာတာကိုကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗ
ျမကွေးတိုင်းစလင်းမြို့နယ်ကျူးဝင်းကြီးကျေးရွာအနီးကလေကွင်းထဲကိုဒီကနေ့ဖေဖော်ဝါရီ29ရက်မွန်းတက်7နာရီခွဲအချိန်ကစစ်တပ်တိုက်လေရင်တစ်စင်းပြက်ကြမီးလောင်သွားတယ်လို့ဒေသခံတွေကပြောပါတယ်ပြက်ကြသွားတဲ့နေရာမှာလုံခြုံရေးတွေချထားပြီးလေရင်မှုကိုရဟတ်ရင်နဲ့ပြန်ခေါ်ဆောင်သွားတယ်လို့လည်းပြောပါတယ်တိုက်လေရင်ပြက်ကြတဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ပြက်ကြတော့ဒီလိုတချို့လေပြက်ကြတယ်လို့ဟိုဟာပြည်လင်းရပြန်တန်းလာရင်လည်းနေနေလေးနဲ့ဟိုပြုတ်ကြတယ်ငယ်ကွင်းနဲ့ဟိုဂျေးစုထူကြတော့လို့အဲ့နေတော့မပြတ်ကြတော့ဘူးလူကျင်းတို့ထူကြသွားတယ်ဟိုမိဘလုံးတွေထွက်လာတယ်ပေါ့နော်အဲ့လိုမျိုးလေရင်နှစ်ပိုင်းပြတ်သွားတယ်နှစ်ပိုင်းပြတ်သွားပြီးအသေးသေးမှမဖြစ်သွားတယ်ပေါ့
လေရင်မီးလောင်ပြတ်သွားပြီမဲ့လေရင်မှုနှစ်ဦးကအသက်ရှင်လွတ်မြောက်ခဲ့ပါတယ်လက်ရှိအချိန်မှာပြတ်ကြတဲ့နေရာအနီးကိုစစ်တပ်နဲ့ရဲကလုံခြုံရေးယူထားတယ်လို့ဒေသခံတွေကပြောပါတယ
်မီးလင်းချင်းတွေကတော့ဒီဟိုဒီလေမမပါလာတဲ့ကျွန်တော်တို့ဟိုဒီမောင်းနေသူတွေရောက်ကျွန်တော်တို့ကဟိုဘယ်လိုဟိုမှာရန်ဒီဟိုနဲ့တူညကတော့ခုန်ချပြတဲ့လွမြောက်သွားတယ်အဲလွမြောက်တဲ့ခွာကိုကျွန်တော်ဒီအမေစံတီးနဲ့လာပြီးတော့ခေါ်သွားတာမျိုးတွေလုပ်တယ်နောက်တစ်ခုကဟိုနေတွင်းကဒီရဲတို့ခွာတို့ဟိုစစ်တပ်ကနေစစ်တပ်လုံးကြီးယူထားတဲ့အနေအထားမျိုးရှိပါတယ
်လေရင်ပြက်ကြတဲ့နေရာအနီးမှာစစ်တပ်တိုက်ရင်253254255တပ်တွေရှိပြီးပြက်ကြတဲ့အချိန်မှာမြေပြင်မှာကဲဆယ်ရေးတွေလုံနေတယ်လို့လည်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလတုန်းကလည်းစကိုင်းတိုင်းစကိုင်းမြို့ရေမြက်ကြီးအင်းထဲမှာစစ်တပ်တိုက်လေရင်တစဉ်ပြက်ကြခဲ့ပြီးလေရင်မှုလည်းတေဆုံးခဲ့ပါတယ်ခင်ဗျာ
စစ်လေရင်ပြက်ကြတာကိုကိုခင်မောင်စုံမင်းပြောပြခဲ့တာပါဒါပေမဲ့စစ်ကောင်စီဘက်ကတော့တိုက်လေရင်တစဉ်လေ့ကျင့်ပြန်တန်းစဉ်ဆက်ချွေရင်မှုကြောင့်မတော်ဆမှုဖြစ်ပွားခဲ့တယ်လို့ဒီနေ့နှောင်းပိုင်းမှာပဲသတင်းထုတ်ပြန်ခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးအခုတော့ကရင်ပြည်နယ်ရဲ့လူငယ်တွေပညာသင်ခွင့်ဆုံးရှုံးနေရတဲ့သတင်းမှာကရင်ပြည်နယ်ရဲ့ပညာသင်ကြားကြမဲ့အရွယ်ကလေးတွေနဲ့လူငယ်တွေဟာငြိမ်းချမ်းစွာပညာသင်ကြားခွင့်တွေဆုံးရှုံးနေကြရတဲ့အပြင်ဆရာနာရှင်စနစ်ရဲ့လူငယ်စေဟာနာရှင်စနစ်နဲ့လူငယ်တွေရဲ့ပညာရေးကိုစနစ်တကျတားဆီးပိတ်ပင်တာတွေကြုံနေရတယ်လို့ကရင်မျိုးသားစီယုံ KNU ရဲ့ကရင်ပညာရေးနဲ့ယဉ်ကျေးမှုဌာန KECD တာဝန်ခံဖတ်သူစော်လော့အေမှုကပြောပါတယ်ဒီကြောင်းမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
စစ်အာဏာသိမ်းပြီးနောက်ပိုင်းကရင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့နှစ်ဖက်တိုက်ခိုက်မှုတွေစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရတဲ့အတွက်ကလေးတွေနဲ့လူငယ်တွေရဲ့ပညာရေးတွေမှာထိခိုက်မှုတွေအများကြီးဖြစ်လာရတယ်လို့ KNU ရဲ့ကရင်ပညာရေးနဲ့ယဉ်ကျေးမှုတာဝန်ခံဖရိုစောလောအေမှုကပြောပါတယ
်သူသဖြင့်ဒီမြောက်ပိုင်းခရိုင်နဲ့ဒီလူပလာယာခရိုင်မှာကြတော့ ော်တော်များများကျောင်းတွေယူရတဲ့မှာကျွန်တော်တို့မနေရတော့တာရှိတယ်တော်တယ်မှာပဲပုံရှောင်ပြီးတော့မှရာကြီးစံတင်ကြောင်းမျိုးဒီဟိုကြတော်တယ်မှာသင်ရတာမျိုးရှိတယ်အဲ့ဒီမှာတော့ခုန quality education ကျွန်တော်တို့ကောင်းကောင်းရနိုင်ဖို့အတွက်ကျွန်တော်တို့မလုပ်နိုင်ဘူးပေါ့လေနော်ဘာဖြစ်လဲဆိုတော့ခုနလိုမျိုးပဲဒီကျွန်တော်သတ်မှတ်ထားတဲ့စာသင်ခြင်းကျွန်တော်တို့ဒီအရင်တော့ကသတ်မှတ်ထားတဲ့စာသင်ခြင်းအထက်80ရံခန့်လောက်ကကျွန်တော်တို့ short ပြလိုက်ရတာရှိတယ်ပြီးမှလည်းတစ်ချိန်တည်းမှာပဲကျွန်တော်တို့ကဘယ်အချိန်လင်းပြန်ဘုံလာကျဲမလဲဘယ်အချိန်လက်နဲ့ကြီးကြားရောက်မလဲဘယ်အချိန်စစ်ကြောင်းထိုးလာမလဲဆိုတာကကျွန်တော်တို့ဒီပညာရေးလှုပ်ရှားနဲ့ကျွန်တော်တို့ဆရာမတွေကကြိုတင်ပြီးတော့သိမနေဘူးဒါကြောင့်ဒီနေ့ညကပဲကျွန်တော်တို့ဒီကျောင်းတစ်ကျောင်းထဲမှာယူရထဲမှာဟိုဘုံဒီကျလာတော့လက်နဲ့ကြီးနဲ့ပြလာတော့ကျွန်တော်တို့ဆရာတရတော်ထိသေးတယ်ပြီးခဲ့တဲ့ပတ်လေခုနကဒီယူရတဲ့မှာလက်နေကြီးကြတော့ကျွန်တော်ကျောင်းသူကျောင်းသားနှစ်ယောက်ဆရာမပါဝင်ဟိုထိခိုက်တာရှိတာပေါ့လေနော်ဒါကြောင့်သူတို့ရဲ့လုံခြုံမှုသူတို့ရဲ့ဟိုစား safety security ပေါ့လေနော်အများကြီးထိခိုက်တဲ့အပေါ်မှာကဒီပညာရေး quality ပေါ့ကျွန်တော်တို့အဲ့ဒီဘိုင်းမှာဟိုစားလို့သွားလို့မြောက်ပါနေနော်ယူရတဲ့မှာနေ့လေကင်းမှာစပြန်လာတင်တယ်ညနေမှာကြတော့တော်တဲ့မှာပြန်အိပ်ရတယ်ဥမာဖြစ်ဒါပေမဲ့နောက်ပိုင်းမှာကြတော့အဲ့လိုမျိုးလည်းမရတော့ပြန်ဘူးအဲ့ဒီအပေါ်မှာကဥမာဖြစ်ညနေ6နာရီဆိုရင်မီးမထွန်းရတော့ဘူးဟိုဘာမှမလုပ်ရတော့ဘူးတော်ကျက်လိုမျိုးဝတ်နေရတဲ့အနေအထားမှာကကလေးတွေစားဘူးလို့ဖတ်မလဲ
အခုလိုဒေသတွင်းမှာစစ်ဖြစ်နေတာကြောင့်မိဘတွေအနေနဲ့လည်းစီးပွားရေးအခက်အခဲတွေဖြစ်လာပြီးကလေးတွေရဲ့ပညာရေးအတွက်အထောက်အကူတွေမပေးနိုင်တာကလည်းအခက်အခဲတစ်ခုပါပဲလို့ဆိုပါတယ
်။အာနာသိမှုမတိုင်ဘူးပေါ့နော်ကျွန်တော်တို့ဒေသမှာစီးပွားရေးအခြေအနေသိမကောင်းတော့ညာလည်းခွဲနေမြင်တည်ငြိမ်မှုအနေအထားရှိတော့မိဘတွေကအလောက်အကန့်ရှိတယ်။အဲ့ဒီအပေါ်မှာကလေးတွေရဲ့ပညာရေးအတွက်ပို့မှုပြီးတော့မှဟိုစားစဉ်းစားပြနိုင်တယ်ပါဝင်နိုင်တယ်ပေါ့လေနော်ခုနောက်ပိုင်းမှာကြတော့ရှိပါရေးလဲလောက်ကင်စားသောက်ရတာလဲအဆင်မပြေဘူးစစ်ပင်လဲရှောင်နေရတယ်စစ်ပင်သင့်တယ်ပြီးရလဲဒီလုံခြုံရေးလဲမရှိဘူးလုံခြုံမှုလဲမရှိတဲ့ပုံမှာကဟိုမိဘတွေရဲ့သူတို့ရဲ့ကလေးပညာရေးအတွက်ပို့မှုပြီးတော့မှခုနလိုပေါ့မဟုတ်စားပန်းဝင်ထောက်ပံ့ပူပေါင်းနိုင်တဲ့အနေအထားကဟို challenge ဖြစ်လာတာပေါ့လေပုံမှုပြီးတော့မှဟိုစားစိန်ခေါ်မှုရှိလာတယ်အဲ့ဒီအပေါ်မှာကဟိုကျွန်တော်တို့အများကြီးအခက်အခဲတွေကြုံတွေ့ရတာပေါ့လေနော
်စစ်အာဏာသိမ်းပြီးနောက်ပိုင်းလူငယ်တွေအနေနဲ့အသိပညာတွေမဖွံ့ဖြိုးအောင်ပညာလေ့လာသင်ကြားမှုတွေမလုပ်နိုင်အောင်အထူးသဖြင့်တိုင်းသားဒေသကလူငယ်တွေပညာတတ်တွေမဖြစ်အောင်အမြင့်မကျဲအောင်အညွန့်တွန်းအောင်ပညာရေးကဏ္ဍကိုထိန်းချုပ်တာတွေအနောက်ရက်ဖြစ်စေမဲ့လုပ်ရက်တွေလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းဆိုပါရစေ
။ဟောစစ်အာဏာရှင်ကကျွန်တော်တို့လူထုတွေကိုထူးသဖြင့်ပညာရေးကဏ္ဍကို strategically targeted သူတို့ပြီးမှတ်တစ်ခုအနေနဲ့စတ်မှတ်တယ်လို့တော့ကျွန်တော်တို့နားလည်သွားတာ။ကျွန်တော်တို့ဒီသားထဲမှာကောက်ဘူးဒီအခြားသောဒီသားမှာသူတို့ရဲ့စနစ်သူတို့ရဲ့အမိတ်အောက်မှာအမေနာခံမှုမရှိဘူးသူတို့နဲ့မပူပေါင်းတဲ့ဟိုစားအဖွဲ့အစည်းတိုင်းမှာကနေနေကြကျွန်တော်တို့တွေ့တယ်သူတို့ဖြစ်ဒီပညာရေးကဏ္ဍမှာဟိုသူတို့ကအများကြီးဟိုတတိပြုမိတယ်သူတို့ကြောက်တယ်လို့ကျွန်တော်တို့တော့အဲ့လိုမျိုးနားလည်တယ်ပေါ့လေဒါကြောင့်ကျွန်တော်ဒီသားမှာအညွတ်တွန်းအောင်ပေါ့သူတို့ကမတော်လန်နိုင်ဘူးသူတို့ကမပုံကန်နိုင်ဘူးသူတို့အမြင်မကျေလာဘူးပေါ့ပညာရေးကို target လုပ်ပြီးတော့မှဟိုအခုအရင်မရအောင်ကြိုးစားတယ်တစ်ဖက်မှာလည်းဒီကျွန်တော်ဒေသမှာဒူးစရိုက်တွေများလာအောင်သူတို့ကြိုးစားတယ်သူတို့ဖြင့်ဒီလောင်ဝင်းစားတို့မူရေးစေဝါတို့အဲ့ဒီကိစ္စတွေကဝင်လာတာကျွန်တော်တို့တွေ့ရတယ်ဒါရည်ရွယ်ချက်ရှိရှိကျွန်တော်တို့တိုင်းရင်းသားတွေကိုဟိုစားပြည့်စုံအောင်ပြီးတော့သူကျွန်တော်တို့တိုင်းရင်းသားတွေခုနပညာရေးမရအောင်သူတို့ကိုမပုံကံဖို့အချိန်မရှိအောင်စူးစမ်းတယ်လို့ပဲကျွန်တော်တို့ကနားလည်တယ်
ဒါကြောင့် KECD အနေနဲ့ကတော့ကရင်ပြည်နယ်ရင်းမှာတိမ့်တဲ့ချီရှိနေတဲ့ပညာသင်ကြားရမယ့်အရွယ်ကလေးငယ်တွေနဲ့လူငယ်တွေအတွက်ရွေးရှားပညာသင်ကြားရတဲ့နည်းလမ်းတွေကိုသုံးပြီးအတတ်နိုင်ဆုံးပညာရေးအဆင်မပြတ်အောင်သင်ကြားမှုတွေပြုလုပ်ပေးနေကြပါတယ်လို့လည်းဖရိုဆော့လော့အမှုကပြောပြခဲ့ပါတယ်ရှင်။ကျွမ်းညညလွင်ပါ
ကရင်ပြည်နယ်ရဲ့စစ်အာဏာရှင်အောင်လူငယ်တွေအညွန့်တုံးအောင်ထိပညာသင်ခွင့်ဆုံးရှုံးနေရတာ KNU ပညာရေးနဲ့ယဉ်ကျေးမှုတာဝန်ခံပြောခဲ့တာကိုမန်ညညလွင်ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံမှာသဘာဝရေးမြစ်အလွန်ကျွံထုတ်လုပ်မှုအတွက်ကြမ်းကျင်သူတွေသတိပေးနေတာပါမြန်မာနိုင်ငံမှာသဘာဝရေးမြစ်တွေကိုအလွန်ကျွံထုတ်လုပ်နေတာကြောင့်ပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အန္တရာယ်ရှိတယ်လို့ကြမ်းကျင်သူတွေကသတိပေးလိုက်ပါတယ်ရွှေကြောက်စိမ်းသစ်နဲ့မြေရှားသတ္တုစတဲ့ဈေးကွက်ရှိနေတဲ့ဒီလိုသယံစာတတွေကိုအလွန်ကျွံထွက်ယူသုံးဆွဲနေတာကြောင့်ဆိုးဝါးတဲ့နောက်ဆက်တွဲတက်ရမှုတွေကျင်းဝလိမ့်မယ်လို့ပတ်ဝန်းကျင်ထိန်းသိမ်းသူတွေကသတိပေးလိုက်တာပါဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုအခြေခံပြီးအလိမ္မာပြပြပေးပါအောင်ခင်ဗျာ
ပဲခူးရုံမတွေကကျိုးသစ်တွေဟာတရက်ကိုကုတ်ကားအစည်းရေ100ကျော်လောက်ခုတ်လဲခံနေရကြောင်းပဲခူးတိုင်းတွေကဒေသခံတချို့က VOA ကိုပြောပါတယ်တကူထုတ်သူတွေဟာကားကြီးကားငယ်တွေနဲ့နေ့တိုင်းတည်ယူနေပြီးတော့မြောက်ရီနေဆက်ကတစ်စစ်ပြပကိုရောက်ချနေတယ်လို့ပြောပါရယ်ဒါကိုတားဆီးမဲ့သူရှိတဲ့အတွက်ပဲခူးတိုင်းတွေကဒေါ်လာရင်းအင်အားစုတချို့ကဒါကိုရက်တန်နိုင်ဖို့ကြိုးပမ်းနေကြောင်းရိုးမာစစ်ကြောင်းနဲ့တည်ရဲတည်ရဲဒုတရင်မှုမေးခေါင်ကဗီဒီယိုပြပိုင်းကိုပြောပါရယ်ဒီ
ကို exposed ဒီကကျွန်းတဲ့ဆောင်းရဲ့ဒီကထုတ်တယ်တို့ gate လေးကရနေပြီးတော့မြောက်ကြီးကိုဒီကပို့တာပါဘယ်။အဲဒါဆို138အုတ်တွင်ပိုင်ခဲ့ပေါ့။ပြီးတော့69မိုင်လေးပါလို့ရယ်။အဲ133ဖြူခဲ့ရယ်။အဲမြို့ချောင်းလမ်းခွဲပေါ့။အဲ့ခေတ္တကအဲ့ဒီခေတ္တကနေပြီးတော့ဒီအောင်နေရတာဒီကဖြတ်တာပေါ့လေ။ဒီကကျွန်းတက်ကတနည်းကိုတန်100လောက်ပေါ့။အနည်းဆုံးတန်100လောက်အကားရာရှိတဲ့တနည်းတွေထွက်တာအများကြီး။ဒါနဲ့ရှိထောင်နဲ့ကောင်းနဲ့ရှိတာပေါ့လေ။စစ်ခွဲတဲ့လေအလုံးလုံးနဲ့ရောခိုင်ထားပြီးတော့ထုတ်နေတာပေါ့လေ။
ကချင်ပြည်နယ်ရွှေကူမြို့နယ်နေရာအနက်မှာရွှေတူးဖော်တဲ့လောက်ွက်တွေပေါ်လာသလိုကြောက်စိမ့်တဲ့မြေရှားတတူတူးဖော်မှုတွေလည်းလောက်ွက်တွေကျဲလာပါတယ်။ဓာတုဆေးဝါးအလုံးအကျိုးသုံးဆွဲနေတဲ့မြေရှားတတူလုပ်ငန်းဝင်တွေကြောင့်တစ်တောနဲ့ရေအရင်းမြစ်ပျက်စီးနေကြောင်းမြေရှားတတူတူးဖော်မှုဆက်ကျဲကပ်ကွက်ရေးကော်ပိုရိတ်ရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်
။ဒါလို့အဲချော်ရေတင်ကန်လို့ပို့နေသူလေဒီပင်ကြီးခုတ်ထားတဲ့အလုပ်သမားတွေကအခုအဆူဆူတော်နေကြတဲ့ဆွဲတည်နေရပါပြည့်ဆူတူးတွေလည်းမြင့်မြင့်ကိုပြီးသူတို့ညီနေရပါတယ်အခုအစိုးရမြန်မာ၃ရက်လာအစိုးရတွေရဲ့အဲသူတို့ရဲ့ဘောပြရလဲဒီရှင်ဇာတ်နယ်လူတွေကိုရောက်စစ်ဖက်မှုမရခြင်းရလဲစစ်ဖက်ရှိလို့ကျွန်တော်တို့တွေလည်းဒီတော့ခိုင်နေတူတော့ပေါ်ဝင်ပြီးတန်းကွက်တာပေါ့အဲဒီရမကြဘောတော့ဒီကတမ်းမဲ့ရှိဖို့ရှိရဲ့ဆူတူးတွေကို
အလားတူတနင်္လာရီတဝဲမြစ်ထဲကိုစီးဝင်တဲ့တစ်တော့ကျိုးဝိုင်းတွေက6မြောင်းတွေဟာ16မိုင်လောက်ရှိတဲ့ရွှေလောက်ွက်တွေကြောင့်ပျက်စီးသွားပြီလို့တဝဲ Watch သတင်းဌာနကရေးသားခဲ့ပါတယ်။ဒီကျိုးဝိုင်းတစ်တော့ကိုကမ္ဘာအမွေအနှစ်အဖြစ်စည်ရဲသွင်းဖို့2018ခုနှစ်ကစူးစမ်းခဲ့ကြပေမဲ့အခုတော့ဘောလုံးကွင်း1300ကျော်လောက်နဲ့ညီမျှတဲ့ရွှေလောက်ွက်တွေနဲ့ပြည်နေပြီလို့ပြောပါရယ်။စစ်ဖြစ်နေတဲ့နိုင်ငံပါပဝင်းစီထိတ်သိမ်းရေးကိစ္စကဥစားပေးဖြေရှင်းရမယ့်ကိစ္စမဟုတ်ကြောင်းတချို့ကဝေဖန်သုံးသပ်ကြပါရယ်။တဘာဝပါဝင်စစ်ထိမ့်သိမ်းရေးအဖွဲ့တခုမှပါဝင်လေသူတူဦးကတော့သူ့အနေနဲ့နိုင်ငံတည်ဆောက်ရေးနဲ့တဘာဝပါဝင်စစ်ထိမ့်သိမ်းရေးဒီလက်ခုလုံးကိုအရေးကြီးတဲ့ကိစ္စလို့မြေကြောင်း VOA ပြောပါပိုင်းကိုပြောပါရယ်
။ရန်နေရာတခုလုံးကဟိုကိုရရင်ကိုသားပေါ်တော့အဲ့လူကိုတာလူပြည့်နေတဲ့ခါကျတော့တဘာဝပါဝင်ကြီးကိုဖြိုက်ခိုက်မှာသို့လုံးသားတွေကိုလုပ်ပြေချက်လုပ်ပြေဆိုသူမှစဉ်းစားတော့ပဲနဲ့ဒီချိန်မှာအားလုံးပါရမှာလဲဆိုတဲ့ဟိုလူအုပ်ကြီးကအများကြီးပေါ့ဘယ်သူမှထိန်းသိမ်းတဲ့ဟာမရှိတော့တကယ့်ကိုသုံးရကြပဲဒီထက်အရေးကြီးတဲ့ပြဿနာကဟိုရှိသေးတော့ခါကြတော့ဟိုအများစုကဒီကိစ္စတွေကိုအားလုံးမဖိုက်ကြဘူးပေါ့ကျွန်တော်တို့အနေနဲ့ကြတော့ဟိုချန်ယူသွားရမယ်လို့လည်းနေတာပေါ့နော်ဟိုခြားသောຢာတွေဒီကတော့ပြန်ပြီးတော့ပြည်ပြည်ကြောင်းနေလို့ရပေမဲ့သွားပေါင်းဝင်ချိန်ကဒီဖြစ်စီသွားပြီးပြန်မလို့တော့ပါလို့ကိုယ်ဆိုရန်ခက်တဲ့အာကိစ္စတခုဖြစ်လို့ကြောင်းဟိုဒါကတော့ဟိုကျွန်တော်မြင်ရတော့အရေးကြီးတယ်ပေါ့နော်ဟုတ်တယ်
အလုတ်ကန်ရှားပါဘူးလေပဋိပက္ခတွေကတဘာဝပါဝင်စီကိုပြက်စီးစေတဲ့အကြောင်းရင်းတချို့ဖြစ်စေတယ်လို့သူတေသလားစစ်တမ်းတွေကရေးသားကြပါတယ်စစ်ဖြစ်တဲ့နေရာတွေမှာစီးကပ်မဲ့တရားဇာတဒူဖို့ထုတ်လုပ်မှုတွေဆက်ပြီးတော့ရှိနေအောင်ပဲလို့အများစုကခံမှန်းထားကြပါတယ်ရှင်
မ မြန်မာနိုင်ငံမှာသဘာဝအရင်းမြစ်အလွန်ကျွံထုတ်လွှင့်မှုတွေကျွမ်းကျင်သူတွေကသတိပေးနေတာအလိမ်မှာပြပြခဲ့တာပါ။ကျသရင်းညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျန်းမာရေးနဲ့တိုင်းရင်းသတင်းစင်ပတ်စင်ခန္ဓာတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်ပါခင်ဗျာ VO American တန်ကနေ February 29ရက်ချက်သားရညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေ5 meter 1925 32တို့ကနေည10:00 နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VO ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်ဆက်နားဆင်ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ချက်သာရင်းညာတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမကြီးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့ကယင်းနီစစ်မျက်နှာသစ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်ကယင်းနီပြည်နယ်မှာတော်လိုင်းအင်အားစုတွေအားလုံးပူးပေါင်းဆောင်ရွက်နိုင်တာကြောင့်ကြာကာလအစိုးရဖွဲ့စည်းနိုင်တဲ့အခြေအနေရောက်လာပြီးစစ်စင်ရေးတိုးမြင့်နိုင်ပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
လွန်ခဲ့တဲ့နှစ်အောက်တိုဘာလ28ရက်နေ့ကစတဲ့မြောက်ပိုင်းသုံးညီနောင်မဟာမိတ်ရဲ့တစ်ဆုံညာနှစ်ခုနှစ်စစ်စင်ရေးကိုထောက်ခံကြိုဆိုတဲ့အနေနဲ့ကယင်းနီပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ9ရက်နေ့မှာ1139စစ်စင်ရေးလုပ်ပါတယ်စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုများတဲ့စစ်စင်ရေးပါပဲတစ်စစ်ထဲမှာပဲလိုက်ကော်ကိုသိမ်းဖို့ရည်ရွယ်တဲ့တစ်လေးလုံးစစ်စင်ရေးကိုနိုဝင်ဘာ17ရက်နေ့မှာစပြီးတဲ့နောက်လိုက်ကော်တက်ကတူကို15ရက်နေ့မှာသိမ်းပိုက်နိုင်ပါတယ်တနက်ကိုင်းအဖွဲ့10ဖွဲ့ပူပေါင်းတိုက်ခိုက်တဲ့အကြီးဆုံးစစ်စင်ရေးဖြစ်ပါတယ်NUG လက်အောက်ခံ PDF တိုင်ရင်းတွေလည်းပါဝင်ပါလေ။ကရင်နီရဲ့အမျိုးသားအရေးမှာတက်ကြွလှုပ်ရှားကြတဲ့လူငယ်တွေဟာ NLD အစိုးရလက်ထက်ကလွိုက်ကော်မြို့တော်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုဓာတာကိုကန့်ကွက်ဆန္ဒပြကြဘူးပါလေ။အခုတော့ NUG လက်အောက်ခံ PDF တွေနဲ့ပူးပေါင်းတိုက်ခိုက်နေပါလေ။ဒါကိုကြည့်ရင် NLD အစိုးရလက်ထက်ကဗိုလ်ချုပ်အောင်ဆန်းကိုအဓိကထားပြီးပေတပင်လုံးဖုံးကြီးရပ်တောင်းဆိုတဲ့နေရတကလူပုတ်ကိုကိုးကွယ်တဲ့မူဝါဒကိုစွန့်လွတ်လိုက်ကြပုံရပါတယ်။ဗိုလ်ချုပ်အောင်ဆန်းအပြင်နဲ့ရုပ်ထုကိုသုံးပြီးနိုင်ငံရေးလှုပ်တာကိုခစ်လူငယ်တွေကလက်မခံကြတော့ပါဘူး
။ကရင်နီပူပေါင်းတပ်ဖွဲ့တွေဟာဆရာနာရှင်စနစ်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေတာဖြစ်တယ်လို့ KNDF ရဲ့ဒုစီဦးစီချုပ်ဘိုမာဝီကပြောပါတယ်။တဦးတယောက်အတွက်တစုတဖွဲ့အတွက်တမျိုးတရွာအတွက်မဟုတ်ပဲဆရာနာရှင်စနစ်အောက်ကနေလွတ်မြောက်ဖို့တိုက်ပွဲဝင်နေတာလို့ဆိုပါတယ်စီးလုံးမှုကြက်ခိုင်မှုနဲ့အမျော်မြင်ရှိမှုတွေကြောင့်ဒီတော်လှန်ရေးအောင်ပွဲခံရမယ်လို့ဆိုပါတယ်တကယ်တော့လွန်ခဲ့တဲ့ဇွန်လကစဖွဲ့ခဲ့တဲ့ဂရင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားမှုအရစစ်စင်ရေးလုပ်နေပုံရပါတယ်ဂျာကာလာအုပ်ချုပ်ရေးအဖွဲ့ဟာဂရင်းနီပြည်နယ်အစိုးရဖြစ်ပြီးဂရင်းနီပူးပေါင်းတပ်ဖွဲ့တွေနဲ့အတူလှုပ်ဆောင်နေတာဖြစ်ပါတယ်ထင်ရှားတဲ့အစီအမံတစ်ခုကတော့ဗက်ပြောင်းရေးအစီအစဉ်ပဲဖြစ်ပါတယ်စစ်ကောင်စီတပ်သားတွေပြည်သူ့ဘက်ကိုကူးပြောင်းဖို့လွယ်ကူအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ
်ဂျာကာလာအုပ်ချုပ်ရေးအဖွဲ့ဟာကရင်နီပြည်နယ်အစိုးရအဖြစ်ဖက်ဒရယ်ဒီမိုကရေစီရန်တရားတည်ဆောက်ရာမှာပါဝင်နေတာကြောင့် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲလုပ်ကိုင်မယ်လို့ဆိုပါတယ်မြောက်ပိုင်းကတုံးညီနောင်မဟာမိတ်နဲ့ပူးပေါင်းရေးရှပ်ပြည်နယ်ကလက်နက်ကိုင်အဖွဲ့တွေနဲ့မွန်ပြည်နယ်ကလက်နက်ကိုင်အဖွဲ့တွေပါဝင်လာရေးအတွက်အလေးအနက်ကြိုးစားရမယ်လို့ NUG ယာယီသမရကဖေဖော်ဝါရီလ12ရက်နေ့ကပြောသွားပါတယ်။ဗမာလူမျိုးကြီးဝါဒနဲ့အာဏာရှင်စရိုက်ကြောင့်ဖက်ဒရယ်ပြည်ထောင်စုစနစ်ပျက်စီးခဲ့ရတဲ့တမိုင်းကိုသင်္ကန်းစာယူဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဗမာအာဏာရှင်ဓလေ့တိမ်ခေါ်ပျောက်ကွယ်ဖို့လိုပါတယ်။
ရွေးဦးတော်လှန်ရေးဟာအရေးပေါ်ကာလဖြစ်တာကြောင့်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးအတွက်လိုအပ်တဲ့ဆောင်ရွက်ချက်တွေကိုထောက်ခံအားပေးရမယ်လို့ယာယီသမရဒူဝါလာရှိလာကပြောပါတယ်။က ခေါင်းဆောင်တဲ့အဖွဲ့တွေအနေနဲ့ငါပါမဖြစ်မယ်ငါလုံးမဖြစ်မယ်ဆိုတာမျိုးကိုအထူးရှောင်ကျင်ဖို့လိုကြောင်းသတိပေးထားပါတယ်။တိုင်းပြည်အနာဂတ်ရေးအတွက်စဉ်းစားလှုပ်ဆောင်တဲ့နေရာမှာရေရှည်ကိုကြည့်ဖို့လိုတယ်လို့ဆိုပါတယ်။လက်တလောဖြစ်ပြနေတဲ့အသေးအမှားပြဿနာတွေကိုကျော်လွှားနိုင်ဖို့အထူးအရေးကြီးတယ်လို့လည်းဆိုပါတယ်။ပြဿနာအခက်အခဲတွေကိုဖြေရှင်းရမှာဥနှင်းပဲ့ထောင်ပယ်နှင်းဥထောင်ဆိုသလိုတစ်ဖက်နှိမ်နှင်းရင်တစ်ဖက်ကထကြွတာမျိုးမဖြစ်မိစေဖို့အထူးလိုအပ်တယ်လို့လည်းသတိပေးလိုက်ပါတယ်။ကရင်နီစစ်မျက်နှာရဲ့ထူးခြားမှုကတော့အဖွဲ့မျိုးစုံအင်အားမျိုးစုံပါဝင်ပေမဲ့စီးလုံးညီညွတ်မှုအားကောင်းတဲ့အတွက်လက်နက်ကိုင်အဖွဲ့အဟောင်းတွေနဲ့အစ်စ်တွေပူးပေါင်းဆောင်ရွက်နိုင်တာပဲဖြစ်ပါတယ
်။ NUG အစိုးရဖွဲ့စည်းထားတဲ့ဒရုန်းတိုက်ရင်တွေကိုကရင်ပြည်နယ်နဲ့ကရင်နီပြည်နယ်စကိုင်းတိုင်းမှာအများဆုံးအသုံးပြုတယ်လို့အေချမ်းစုရဲ့ AWRI ဆောင်းပါးမှာပေါ်ပြပါတယ်။ကရင်နီပြည်နယ်ကမဲဆယ်ရှားတော့မိုးပြဲနမ်းမယ်ကိုမော်ချီစားတဲ့မြို့တွေကိုသိမ့်ပိုက်တဲ့စစ်စင်ရေးမှာ60ရာခိုင်နှုန်းလောက်မှာဒရုန်းစစ်လေယာဉ်တွေကိုပုံကျဲတိုက်ခိုက်ပြီးအကူအညီယူရတယ်လို့ KNDF ဒရုန်းအဖွဲ့ကဆိုပါတယ်။ရဟရင်လိုပန်ကာနဲ့သုံးတဲ့ဒရုန်းကိုရောတောင်ပန်းနှစ်ခုတက်ထားတဲ့ဒရုန်းကိုရောသုံးကြတယ်လို့စောရဲကဖေဖော်ဝါရီလ16ရက်နေ့ထုတ်အေယာဝတီစာဆောင်မှာပေါ်ပြပါတယ်။ကရင်နီပူးပေါင်းတပ်ဖွဲ့တွေရဲ့ဒရုန်းစစ်စင်ရေးကိုစစ်ကောင်စီတပ်သားတွေအကြောက်ဆုံးပဲလို့ဆိုပါတယ်ဒရုန်းနဲ့ဆက်သွယ်တဲ့ရေဒီယိုလိုင်းကိုဖြတ်တောက်နိုင်တဲ့ဂျင်မာသုံးတဲ့နေရာမှာတော့ဒရုန်းပြန်သမ်းမှုအကဲအကဲရှိပါတယ်စစ်ကောင်စီဘက်ကလည်းတံပြန်တဲ့အနေနဲ့တစ်ခါသုံးအသေးခံဒရုန်းအမျိုးအစားကိုသုံးလာပါတယ်အမေရိကန်ဒေါ်လာ1000ကျော်ဈေးရှိတဲ့တစ်ခါသုံးဒရုန်းဖြစ်လို့ရန်ပုံငွေတောင်းနှင်းမှုလိုပါတယ်ကယင်းဤစစ်မျက်နှာဘက်ကဒရုန်းစစ်ပွဲမှာKNDM နဲ့စစ်ကောင်စီတပ်ပြန်ဆိုင်နေရတယ်လို့စောရဲကဖော်ပြထားပါတယ်ခင်ဗျာ
ပုဂ္ဂိုလ်ရေးခေါင်းဆောင်မှုထက်အဖွဲ့ပေါင်းစုံခေါင်းဆောင်မှုပုံစံသစ်နဲ့ KND စစ်မနာအသည့်အာကောင်းလာတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍပါဒီတစ်ပတ်မှာတော့ပြည်သူစစ်မှုထမ်းဥပဒေနဲ့ပြည်သူစိုးရိမ်ထိတ်လန့်မှုကိုပြောထားပါတယ်။ဒီစစ်မှုထမ်းဥပဒေအကူလာတဲ့ထွက်လာပြီးလူငယ်တွေနဲ့မိဘတွေအပါအဝင်မိသားစုအများရုတ်တရက်စိတ်ဒဏ်ရာဖိစီးမှုကြီးကြုံလာရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘလို့ကြောင့်အခုလိုလူမှုအတိုင်းဝိုင်းတဲ့စိတ်ဒဏ်ဖိစီးမှုကြီးအဆင့်အထိရောက်သွားရတာပါလဲ။ဒီကြောင့်ဩစတြေးလျနိုင်ငံ Central Queensland စစ်ရုံကစိတ်ကျန်းမာရေးတခုဆရာဝန်ကြီးဒေါက်တာသတ္ထေကိုကျွန်တော်ပဲမေးမြန်းထားတာကိုတဝါကြီးဆန္ဒဆင်ကြည့်ရှုကြပါဦးခင်ဗျာ
ဟုတ်ကဲ့အခုခုဆရာဝန်ကြီးဒေါက်တာသတ္ထေခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာစစ်ပွဲတွေကပိုကျက်ပြန့်ပြင်းထန်လာတဲ့အချိန်မှာပဲဒီစစ်မှုမထမ်းမနေရဥပဒေပေါ့နော်ထုတ်ပြန်အပြီးမှာပြည်သူတော်များများပေါ့ဆရာရေစိတ်ပေါ်ပြီးတော့ဟိုជីជីမမဖီစည်းလာပြီးတော့တချို့လူငယ်တွေဆိုလို့ရှိရင်ဒီစိုးရင်ထိတ်လန့်တဲ့အထီကိုဖြစ်နေတာကိုကြားလို့ဆရာကြီးဒီချင်းလေးကိုစိတ်ပိုင်းဆိုင်ရာဘယ်လိုရင်ဆိုင်တင့်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့ဒီစစ်မှုထမ်းဥပဒေကတော့ကျွန်တော်တို့တနိုင်ငံလုံးမှာရှိတဲ့အလွှာအသီးသီးဟိုလူငယ်တွေကိုအထူးသဖြင့်ပေါ့နော်အဲသက်လက်ပိုင်းတွေလည်းပါနေခဲ့အားလုံးကိုဒီ impact ပေါ့ဒီတော်တော်လေးကိုကြရက်ရိုက်သွားတဲ့ကိစ္စကိုဒီနှစ် February လပေါ့မမရရအာနာသိန်းတာ၃နှစ်တင်းတင်းပြည့်သွားတဲ့အချိန်မှာထွက်လာတယ်ခင်ဗျာအဲ့ကျတော့ကို့အလို့ကိုလုံနေတယ်လူငယ်တွေကို့တလန်းကိုရှားနေတယ်ကို့ပညာကိုသင်နေတယ်နိုင်ငံသားထွက်ဆရာရှိတာလည်းထွက်တယ်ပြန်ဝင်ရင်လည်းဝင်မယ်အဲ့လိုမျိုးတိုးတက်ရာတိုးတက်ချောင်းလုံနေတဲ့လူငယ်တွေရဲ့အနာဂတ်ကိုအတင်းကာရောပေါ့နော်စစ်မှုမထမ်းမနေရဆိုတာကိုဥပဒေနဲ့ထုတ်လိုက်တဲ့အခါကျတော့တကယ်ကိုကျွန်တော်တို့တိုင်းပြည်တစ်ခုလုံးကိုဒီပြည်သူပြည်သားတွေအားလုံးကိုလူငယ်တွေရောသူတို့မိဘတွေရောဆွေမျိုးတွေရောမိတ်ဆွေတွေရောဒါတကယ်ကိုအစိုးဘက်ကနေသက်ရောက်မှုကြီးလို့မြင်တယ်ဆိုတော့အဲ့ဒီကနေစပြီးတော့မှကျွန်တော်လေ့လာကြည့်လိုက်တဲ့အခါကျတော့မိသားစုတော်တော်များများချေမကင်မိလက်မကင်မိဖြစ်ကုန်တယ်ဒီတချို့ဒီလူငယ်လေးတွေရှိတယ်မိဘတွေဆိုရင်ကြောက်လန့်တကြားဆောက်တရားမရကိုဖြစ်ကုန်တယ်ဆိုအမှန်ကတော့ဗျာဒီလိုဥပဒေကကျွန်တော်တိုင်းတစ်ပါးကနေကျူးကျော်လာတဲ့အချိန်မှာကိုယ်နိုင်ငံကိုကာကွယ်ဖို့အားတက်ပြီးရောပြည်သူပြည်သားတွေကဝင်ရမယ်အချိန်မျိုးမှာလောက်ရတယ်ဥပဒေမျိုးဖြစ်ပြီးမယ်အခုကတော့ကိုယ်ပြည်တွင်းထဲမှာကိုယ်လူတွေကိုပြန်ပြီးတော့ ဒုက္ခပေးရမယ်အလုတ်ကိုမလုတ်ချင်တဲ့အလုတ်ကိုလုံးဝမလုတ်ချင်တဲ့အလုတ်ကိုအသက်နဲ့ရင်းပြီးတော့ဝင်လို့ရမယ်ဆိုတော့တကယ်ကိုအကုန်လုံးအချက်တွေ့သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဟိုဘလောက်ထိကြီးကြီးမားမားစိုးရင်ထိတ်လန့်မှုကဖြစ်နိုင်လဲဆရာကြီ
းအဲ့ဒါကတော့ကျွန်တော်တို့အခုဟိုပဲနစ်အချိန်ပဲကပဲနစ်ဆိုတော့တကယ်ကိုစောက်တီရမရဒီတော့ကတွေငယ်ရိတ်တက်တဲ့အချိန်ပဲပြီးရင်လဲပိုဆိုးမလားဆိုတာလူတွေကတွေးပူနေကြတာပေါ့ဆိုတော့အဲ့ဒီမှာလူတွေကစပြီးတော့စဉ်းစားရတာကတကယ်လို့ตาလေးသမီးလေးစစ်ထဲဝင်သွားရင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ research စကားနဲ့ပြောရရင်တော့ likelihood ပေါ့ဖြစ်နိုင်ခြေတွေကတော့နှမျိုးရှိတယ်ကပထမတစ်မျိုးကစစ်တန်တန်ပေးလိုက်ပြီးတော့မှရှေ့တန်းကိုပို့လိုက်ရင်တော့ဒါမိဘတွေစဉ်းစားတာနော်ကလေးတွေစဉ်းစားတာကိုကျွန်တော်ကစဉ်းစားကြည့်တာအဲ့မှာအညာရပြီးတော့ဒုက္ခတာလည်းဖြစ်သွားနိုင်တယ်တိုက်ပွဲကြတဲ့အထက်လည်းပါသွားနိုင်တယ်ဆိုတော့ clear and present dangers ဆိုတာရှင်းရှင်းလင်းလင်းနဲ့အခုအချိန်မှာဖြစ်နေတဲ့အန္တရာယ်ကြီးပဲလို့
လက်တလောအန္တရာယ်ကြီးပါဆရာနော
်မှန်တယ်ခင်ဗျာဒါကြောင့်မို့လို့လူတွေကစိုးရိမ်ပူပန်နေတာက human reaction နဲ့မကဘူးလက်ရှိအခြေအနေဖြစ်တယ်လို့ကျွန်တော်မြင်တော့အဲ့ဒါကနံပါတ်1နံပါတ်2ကကံကောင်းလို့များကိုကအဲ့ထဲပါမသွားဘူးဆိုရင်တောင်မှအကုသို့အလုပ်တွေလုပ်ရမယ်အလုပ်ကြီးဆိုတာကိုချက်ချင်းမြင်တယ်ဗျာဥပမာဒီကလေးတွေကိုအညာဒေသများအင်ဂျီပေါင်းသိန်းနီးပါးဗျာ9000 8000မီးရှို့ခံရတဲ့နေရာအဲ့ဒီမှာဒီကလေးတွေကကိုမလုပ်ချင်တဲ့အလုပ်တွေရွာတွေမီးရှို့ရမယ်ရရဆက်ဆက်ဆိုတော့တကယ်ကိုတော်တော်ကိုကြောက်စရာကောင်းတဲ့အလုပ်မျိုးကိုဝင်လုပ်ရမယ်ဆိုတော့ကျွန်တော်ကိုကျင်းစားပါတယ်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအလားအလာအတွေ့အကြုံမျိုးပေါ့နော်အရင်ကြုံခဲ့ဖြစ်ခဲ့မှုတဲ့အနေအထားမျိုးကိုအခုနေထားကိုရှင်းသောင်းပါဆရာရှိခဲ့လား
နိုင်ငံတကာမှာတော့အင်အားကြီးနှစ်နိုင်ငံပထမဆုံးခေါင်းထဲရောက်လာတာကရုရှားမှာအဲ့လိုပဲလူငယ်တွေကိုဒီ compulsory ပေါ့နော်မဝင်မနေရစစ်မှုထမ်းခိုင်းတာကျွန်တော်တို့အခုဥပဒေလိုပဲဆိုတော့အဲ့ဒီမှာရုရှားမှာရာဇဝင်ပြန်ကြည့်လိုက်ဗျာအာဖဂန်မှာလည်း1000ကျွဲလောက်တည်သွားတယ်ရုရှားစစ်သားတွေနောက်ပြီးတော့အခုဆိုရင်ကျွန်တော်တို့ Ukraine မှာအများကြီးတည်တော့အတင်းကိုသူတို့ကရှေ့တန်းကိုကလေးတွေပို့တော့ရုရှားကလေးတွေကထွက်ပြေးနေတယ်ရှောင်နေတယ်ဒုတိယကတော့ကျွန်တော်တို့ငယ်ငယ်တုန်းကအမေရိကပေါ့ဗီယက်နမ်ဝါမှာကျွန်တော်မှတ်မိတယ်ကက်ဆက်ကလေးမိုဟာမက်အလီယာစစ်မှုမထမ်းကျင်တော့ထောင်ထဲဝင်သွားတယ်ဆိုတော့အဲ့ဒီခေတ်တုန်းကဆန္ဒပြတာကြီးလေအမေရိကမှာအများကြီးဖြစ်တယ်ဗ
ျဟုတ်ကဲ့နောက်ဒီအမေရိကန်နဲ့နေဆက်ပါနေဆက်တဲ့ကနေဒါဘက်ကလည်းထွက်ပြေးအဖမ်းခံခဲ့ကြပါသေးတယ်ဆရာ
ဟုတ်ကဲ့အဲ့ဒီတုန်းကဒီဗီယက်နမ်ဝါမှာအမေရိကန်အစိုးရအတင်းလွတ်လိုက်လို့ဘလောက်လောက်ဆုံးပါသွားတယ်ထင်လဲအမေရိကန်စစ်သား9000-9000လောက်ကျသွားတယ်ဆိုတော့အစိုးရတွေကအတင်းစစ်သားဆွဲတင်လို့ညွတ်တလူလူရှိတဲ့လူငယ်လေးတွေအသက်စတေးရတာကကပားရဲ့ example
ဟုတ်ကဲ့ဆရာဒီပါစစ်ကို
မှတ်ပါလေခင်ဗျာနောက်ဗမာရဲ့ example လေးကျွန်တော်တင်ပြကြည့်တယ်ဂျပန်ခေတ်မှာဒီဂျပန်ဖက်စစ်စစ်တပ်ကကျွန်တော်တို့တန့်ဖြူစရက်မှာယူရီးယားနဲ့ဗမာနဲ့ကိုမီတာလန်ဖောက်တော့ချွေးတက်ဆွဲတာဗျာ9000ကျော်လောက်ကိုအတင်းဆွဲသွားတာဗမာတပြည်လုံးလိုက်ဆွဲပြီးတော့နေဆက်ကိုပို့လိုက်တော့ပြန်လမ်းမရှိပဲခုမှငှက်ပြားလို့ဝန်းလျှောလို့အစာချုပ်တဲ့ပြောအများကြီးဗမာတွေတောင်းပေါင်းများစွာတည်သွားတယ်အဲ့ဒီမှာနော်ဆိုတော့ဒီတစ်ခါတော့ကို့အသက်ပါကိုမလုပ်ချင်တဲ့ကိစ္စတွေစတိရမယ်ဆိုတော့လက်ရှိချိန်နေရာအလွာအလုံးမှာထိတယ်ယောက်ျားလေးမိန်းကလေးတွေလူငယ်တွေအကုန်လုံးထိတယ်ဂျန်ဇက်တွေကိုဥတီပြီးတော့တိုက်ခိုက်တယ်ဆိုတော့ကျွန်တော်တို့ဗမာပြည်ကလူငယ်တွေကချက်ချင်းနဲ့ချက်ကလေးတွေလို့ဒီလက်ခုတ်တရားရည်လို့စစ်အစိုးရရဲ့လုပ်ချင်တာလုပ်သမျှခါမဲ့ဘွားရောက်နေတော့ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော့အထွေထွေသဘောဖြစ်လေရှိတဲ့စိတ်ပိုင်းဆိုင်ရာဒီစိုးရိမ်ထိတ်လန့်မှုကြီးဖြစ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့စိတ်ပညာအရာရောစိတ်ပိုင်းဆိုင်ရာစက်မေရှူတောင်းအရာပေါ့နော်ဘလို့တသက်မမတ်ပြဿနာမျိုးတွေကိုကြုံရနိုင်လဲ
မှန်ပါတယ်ခင်ဗျစိတ်ပိုင်း mental health ကနေစစ်ဆေးမိတော့ပထမဆုံးကတော့ကျွန်တော်တို့ threat and traps လား threats လားချင်းချောင်းမှုခံရတယ်ဒုတိယကတော့ trap ဖြစ်နေတာဗမာပြည်ထဲမှာကိုယ်ကပိတ်မိအဲ့ကြတော့ထွက်ပြေးမယ်ဆိုရင်ကားပေါ်ကဆွဲချမလားမသိလေစိတ်ကနေပိတ်ပန်းမလားမသိဆိုတော့တော်တော်လေးကိုအဲ့ဒီချင်းချောက်ပိတ်ခံနေရတဲ့ဟာစိတ်ကြမ်းမှရေး point of view ကကြီးရအလွန်ဆိုးရွားတယ်အလွန်ကြောက်စရာကောင်းတယ်အဲ့ဒါနံပါတ်1နံပါတ်2က society and distress ပြကျွန်တော်တို့ society မှာဖြစ်သွားတယ် trauma ကြီ
းလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်တဲ့ကြီးမားတဲ့စိတ်ဒဏ်ရာပါဆရာနော
်မှန်ပါတယ်ခင်လူအတိုင်းဝိုင်းမှာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီစိတ်ဒဏ်ရာကြီးကိုဘယ်လိုပိုင်းခြားဂရင်ပြသင့်တာကိုရှေ့ပတ်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
အ
ပြည်သူစစ်မှုထမ်းဥပဒေအောက်ပြည်သူစိုးရိမ်ထိတ်လန့်မှုကြီးဖြစ်သွားရတာကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမိုင်ကဏ္ဍမှာနှาศင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်ဒေသကသတင်းလောအစီအစဉ်မှာကချင်ဘက်ဖားကန်နာကရဲစခန်းတစ်ခု KIA ကချင်တပ်ကသိမ်းလိုက်တာနောက်ရှမ်းပြည်နယ်မြောက်ပိုင်းမှာနောက်ထပ်နှစ်မြို့နယ်စစ်အုပ်ချုပ်ရေးထပ်ကျင်းပလိုက်တာချင်းဘက်မှာတော့ကြဆုံသွားခဲ့ရတဲ့ CNDF ချင်းတပ်ဒူးစီချုပ်အလောင်းပြန်မရပဲမိရှုဖြက်စီးခံလိုက်ရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကတော့ FEVR လို့အတူကောက်ခေါ်တဲ့နေဆက်ဒေတာတိုင်းရင်းသတင်းတောက်ဝန်တော်သားအဖွဲ့ကတင်ဆက်ပေးထားတာမို့တဝါကြီးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖက်ကံမြို့တမခန်ကရဲစခန်းကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ရှမ်းမြောက်ကမိုးမိန်နဲ့မဘိန်းမြို့ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်စစ်ကောင်စီကတတ်မှတ်လိုက်ပါတယ်။သတင်းလွာတွေထဲမှာတော့စစ်စင်ကြီးတစ်ခုတည်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ရဲ့ဒုစစ်ဦးစီးချုပ်နဲ့ရဲဘော်၂ယောက်တို့ကြဆုံခဲ့ပြီးရုပ်အလောင်းတွေကိုတော့စစ်ကောင်စီကပြန်မပေးဘဲမိရှုဖျက်ဆီးလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းပါရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်ဖားကံမြို့တမခံကရဲစခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ဖေဖော်ဝါရီလ29ရက်နေ့မနက်စခန်းသိမ်းတိုက်ပွဲတွေထဲလက်နက်တွေနဲ့စစ်တုံးပန်း17ယောက်ကိုလည်းဖမ်းဆီးရမိပြီးစခန်းကိုရောမိရှို့ဖျက်ဆီးခဲ့တယ်လို့ရှေ့တန်းသတင်းရင်းမြစ်တွေကပြောပါတယ်တမခံရဲစခန်းကိုသိမ်းပိုက်ပြီးနောက်ခမရတက်တက်ကိုတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တို့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတိုက်ပွဲကလည်းပြင်းထန်ခဲ့တယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ် KIA ဘက်ကတော့အရာရှိတယောက်ကြဆုံးခဲ့ပါတယ
်ရှမ်းမြောက်ဒေသတွေကမိုးမိန်နဲ့မဘိန်းမြို့ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်သတ်မှတ်လိုက်ကြောင်းစစ်ကောင်စီကဖေဖော်ဝါရီလ28ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်မဘိန်းမြို့ကကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ရခိုင်တပ်တော် AA နဲ့တော်လှန်ရေးအစိုးရတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့ဖြစ်တယ်လို့မိုးမိန်မြို့ကတော့ပြီးခဲ့တဲ့ဇန်နဝါရီလလယ်မှာ KIA နဲ့တော်လှန်ရေးအစိုးရဝင်ရောက်တိုက်ခိုက်ခဲ့တဲ့မြို့ဖြစ်ပါတယ်တရားဥပဒေစိုးမိုးရေးနဲ့အေးချမ်းသာရရေးကိုပူပြီးထိရောက်အောင်ဆောင်ရွက်နိုင်ဖို့အတွက်စစ်အုပ်ချုပ်ရေးကြီးညာရတာလို့ထုတ်ပြန်ထားပါတယ်
အခုရက်ပိုင်းအတွင်းရခိုင်ပြည်စစ်တွေမြို့ကိုရခိုင်တပ်တော် AA ကဝင်ရောက်တိုက်ခိုက်မယ်လို့သတင်းတွေထွက်ပေါ်နေတဲ့အတွက်တိမ့်နဲ့ချီတဲ့ဒေသခံတွေပေးလို့ရကိုထွက်ပြေးတိမ့်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်စစ်တွေမြို့ခံတွေနဲ့အနီးအနားရွာတွေကဒေသခံများစုမှာ AA ထိန်းချုပ်ရာလွတ်မြောက်နေရကိုရေချောင်းကနေထွက်ပြေးနေကြတယ်လို့တချို့ကလည်းရန်ကုန်အပါအဝင်တခြားမြို့ကိုတိမ့်ရှောင်သွားကြတယ်လို့မြောက်ဦးမြို့နယ်ကိုရောက်နေတဲ့စစ်တွေမြို့ခံလူငယ်တယောက်ကပြောပါရယ်လက်ရှိချိန်ထိစစ်တွေမြို့မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေတယ်လို့လျှက်စစ်မီးလည်းပြတ်တောက်နေပါတယ်စစ်ကောင်စီဘက်ကလည်းရခိုင်တပ်တော်စစ်တွေမြို့ထဲအလွယ်တကူမဝင်နိုင်အောင်မြို့အဝင်မင်းကျောင်းတရားကိုမကြသေးမီကဘုံခွဲဖျက်ဆီးထားတယ်လို့တပ်အရာရှိမိသားစုတွေနဲ့ဌာနဆိုင်ရာအကြီးအကဲမိသားစုဝင်တွေကိုလည်းရန်ကုန်ဘက်ကပြောင်းရွှေ့ထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ဟူပုံးမြို့နဲ့မိုင်းပုံမြို့တို့မှာစစ်ကောင်စီတပ်ပအုပ်ပြည်သူစစ် PNO ပူးပေါင်းတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ်တို့အကြားတိုက်ပွဲတွေပြင်းထန်လာပြီးနောက်လက်မကြီးတွေပြတ်တောက်ပြီး73စီတွေစတင်ပြက်လက်နေပြီဖြစ်ပါတယ်။နှစ်ဖက်ကြားတိုက်ပွဲပြင်းထန်လာတဲ့တပတ်တာကာလအတွင်းရှမ်းပြည်တောင်ပိုင်းရဲ့အဓိကလက်မကြီးပြတ်တောက်သွားပြီးနောက်73စီတွေပါစတင်ပြက်လက်လာတာဖြစ်ပါတယ်။ဖေဖော်ဝါရီလ23ရက်ကစပြီးဒီနေ့အချိန်ထိရှမ်းပြည်တောင်ပိုင်းအရှိပိုင်းကနေမြို့တော်တောင်ကြီးကိုတက်မဲ့အဓိကလမ်းမကြီးနဲ့မိုင်းပုံမြို့အဝင်ရောအထွက်ပါပိတ်ထားတာဖြစ်ပါတယ်ဖေဖော်ဝါရီလ28ရက်နေ့မှာတော့ဟိုပုံးကနေခွဲပြီးပင်လုံမြို့အထိပေါက်တဲ့ကြောက်တန်းရွာဖြတ်လန်းကိုလည်းစစ်တပ်ကထပ်ပိတ်လိုက်လို့ကုန်စည်စည်းစိမ်မှုပါပြတ်တောက်နေပါတယ်73စီလီတာဇီနုံကျက်1000အထိထိုးတက်သွားပါတယ်
စကိုင်းတိုင်းကလေးမြို့မှာဖေဖော်ဝါရီလ21ရက်နေ့ကစလို့စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်တပ်မှုကြောင့်အရတားပြည်သူအနည်းဆုံး10ယောက်လောက်သေဆုံးသွားပါတယ်။ဖေဖော်ဝါရီလ21ရက်နေ့ကနေ28ရက်နေ့အထိတပတ်အတွင်းစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရတားပြည်သူတွေနေထိုင်တဲ့ရပ်ကွက်ထဲတိုက်ရောက်ပောက်ကွဲမှုကြောင့်အမျိုးသမီး4ယောက်အပါအဝင်အရတားပြည်သူ9ယောက်သေဆုံးခဲ့ပါတယ်။ထပ်အပြင်စစ်ကောင်စီတပ်ဖွဲ့ကပေါ်ချုပ်လမ်းမပေါ်မှာကင်းလဲ့ရင်တနက်ပြစ်ဖောက်မှုကြောင့်အယက်သားပြည်သူ၃ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။မွန်ပြည်နယ်တပြည်နယ်လုံးမှာပထမဆုံးအတုပ်အနေနဲ့လူကင်အယောက်900လောက်စစ်မှုထမ်းရမှာဖြစ်တယ်လို့စစ်ကောင်စီခန့်မွန်ပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်သိန်းကပြောဆိုလိုက်ပါတယ်။ပြည်နယ်ထဲရက်ကွက်ကြီးရွာအုပ်စု450လောက်ရှိတာကြောင့်လူကင်900ဟာပထမတုပ်မှာစစ်မှုထမ်းရမှာဖြစ်တယ်လို့ဘလူးကျွန်းချောင်းစုံမြို့နယ်ကလူငယ်48ယောက်ကလာမယ့်မေလမှာစစ်မှုထမ်းရမယ်ဆိုပြီးပြည်နယ်ဝန်ကြီးချုပ်ဦးအောင်ကြည်သိန်းကချောင်းစုံမြို့နယ်နေချာစိုက်တောင်သူတွေနဲ့တွေ့ဆုံပွဲမှာပြောဆိုခဲ့ပါတယ်။လက်တလုံးမှာတော့မော်လမြိုင်မြို့ပေါ်နဲ့ချောင်းစုံမြို့နယ်တွေမှာစစ်မှုထမ်းဥပဒေဆိုင်ရာဝါရဖြန့်လက်ကမ်းစာဆောင်တွေကိုဌာနဆိုင်ရာဝန်ထမ်းတွေကလိုက်ဝေနေကြပါတယ်။
ခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပြီးတော့မှာပါ။စကိုင်းတိုင်းကလေးမြို့နယ်ကစစ်စင်ကြီးတစ်ခုမှာခြုံခိုတိုက်ခိုက်ခံခဲ့ရလို့ချင်းမျိုးသားအဖွဲ့ချုပ်ချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNO CNDF ရဲ့ဒုစစ်ဦးစီးချုပ်နဲ့ရဲဘော်2ယောက်တို့ကြဆုံခဲ့ပြီးရုပ်လောင်းတွေကိုစစ်ကောင်စီကပြန်မပေးဘဲမိရှုဖျက်ဆီးလိုက်ကြပါရီကိုရောဘတ်ကစူးစီးထားပါရီ
CNO CNDF ဒုစီဦးစီးချုပ်စလိုက်ဒေးဗစ်နျူခွန်ဂျိုရှွာဟာကိုရီးယားနော်ရဲဘော်2ယောက်နဲ့အတူဖေဖော်ဝါရီ23ရက်နေ့ကကလေးမျိုးနဲ့တောင်ပိုင်းမန်တောနဲ့အောင်သားယာရွာကြားမှာစစ်ကောင်စီနဲ့ပြူစောထီးတွေရဲ့ဂျုံကိုတိုက်ခိုက်မှုခံရတာကြောင့်ကြဆုံသွားခဲ့တာလို့ CNO CNDF ပြောရေးဆိုခွင့်ရှိသူစလိုက်ဂျုံငိုင်းကပြောပါတယ
်20ရက်နေ့မှာဒီအိုင်နာမှာရှိသူတို့တရင်တခုပေါ့တပည့်မျိုးနဲ့တွေ့တယ်တွေ့တဲ့ဆက်ကျအရေးပေါ်တော့ကြောတွေ့ဆုံပြီးတော့23မိနစ်မှာပြန်လာတဲ့ချိန်မှာအာတရင်ထွက်ပြီးတော့အောင်တားရကြီးရရမှာသူကဝိုင်းခံရပြီးတော့သူကအာပစ်ခတ်မှုဖြစ်ပြီးတော့အာကြာသွားတာပါသူကဆန်ကျက်ဒီနေ့လို့တောင်းဆိုတော့လေအာဆန်ကျက်ကိုနှမ်းပြတယ်ဆိုတော့ဥပကလည်းအများများတော့လေအာကြောင့်အာပထမဆုံးတော့သူတို့ဟိုပါပေါ့ရက်ချလေးဒီဘူးစီချုံနဲ့သူတပည့်တယောက်ရက်ချလေးကိုဖြည့်ရကြတယ်အရင်ဖြည့်ပြီးတော့အိုင်မင်းလေးကျော်ရဲနေလို့တော့ဒီချောက်မှာဖြည့်ပြီးတော့အဲ့လိုဖြည့်ပြီးမှပြတ်တက်ခံရလို့ကြားရတယ်တောင်းလုံးမရှိ
လူစီဦးစီချုပ်နဲ့အတူကြဆုံသွားတဲ့ကိုရန်တော်နှစ်ယောက်ကတော့ရဲမီဆွေးနွန်းကင်ခေါ်အားငယ်နဲ့ရဲဘော်အမော့စ်ဗန်နေလျန်တို့ဖြစ်ကြပြီးအလောင်းမီးရှို့မခံရခင်မှာစစ်ကောင်စီအရာရှိရုပ်အလောင်းနဲ့အလဲလဲပြုတ်လို့ဖို့ဆွေးနွေးခဲ့ပေမဲ့အစီအစဉ်မဖြစ်မြောက်ခဲ့ဘူးလို့စလိုက်ဂျုံငိုင်းကပြောပါတယ်။ဒါကြောင့်ကြဆုံသွားတဲ့ CNO CNDF လူစီဦးစီချုပ်နဲ့ရဲဘော်တွေအတွက်ဖေဖော်ဝါရီလ24ရက်နေ့ကစုတောင်းပွဲပြုလုပ်ခဲ့ကြပါတယ်။လူစီဦးစီချုပ်စလိုက်ဒေးဗစ်နျူခေါ်ဂျိုရှွာဟာစစ်အနာသိမ်းပြီးနောက်ဖလန်းမြို့လူထုစံနာပြပွဲတွေမှာပါဝင်လာခဲ့ပြီးစင်တို့စင်တဲ့ချင်းတော်လိုင်းတပ်ဖွဲ့ကိုတီထောင်ရမှာဥဆောင်သူတွေတဲ့ပါဝင်ခဲ့ပါတယ်လက်နဲ့တပ်စင်ရေးအပါအဝင် CNDF ရဲ့စစ်တင်တဲ့အပတ်စင်တွေကိုဥဆောင်တာဝန်ယူလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်လူစီဦးစီချုပ်ကြဆုံမှုနဲ့ပတ်သက်ပြီးစင်တို့စင်တဲ့အထူးထူးတွင်းမှုစလိုက်ဝီလျံချင်းကယခုလိုပြောပါတယ
်သူရဲ့ဟိုခေါင်းဆောင်ပီတာဆိုတာရေရုံကဟိုမုံမြဆိုတာတက်ပြီးသွားတဲ့အဲတက်ချောင်းဒါကျွန်တော်တို့အနေနဲ့နှောက်ဆုံးတဲ့စိတ်တကြတဲ့ပိုက်ထက်ပူပြီးမှကျွန်တော်တို့ VCS နဲ့ကြာဆုံးသွားတဲ့ရေပေါ်အားလုံးအတွက်ကိုဒါပူပြီးမှပြင်ဆင်မှုကောင်းစွာနဲ့ကျွန်တော်တို့ဆက်လက်ပြီးမှတိုက်ပွဲဝင်သွားမယ်ကျွန်တော်တို့အကောင်းဆုံးနဲ့ဟိုပြန်လာခဲ့ပါမယ်ဆို
ကျင်းမျိုးသားဖွဲ့ချုပ် CNO CNDF ဟာဖလန်းမျိုးနယ်နဲ့ကလေးကပေါ်ဒီတာအတွင်းအခြေဆိုင်လှုပ်ရှားနေတဲ့ချင်းလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပြီးဒွန်လိုင်း3နှစ်တာကာလအတွင်းမှာဒွန်လိုင်းရေပေါ်30ကျော်ကြာဆုံးခဲ့ပြီလို့ဆိုပါတယ်ဖေဖော်ဝါရီ23ရက်နေ့ကလည်းကလေးမျိုးနယ်စက္ကန့်ရွာတိုက်ပွဲမှာ CNO CNDF ရေပေါ်စလိုက်မောင်ပူလည်းကြာဆုံးခဲ့ပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့ကြားကတခိုးဓမြနဲ့အခွန်တောင်းတာမျိုးတွေဇက်တိုက်ဖြစ်ပေါ်နေပါတယ်မူဆယ် PDF အဖွဲ့နာမည်နဲ့လည်းအွန်လိုင်းကနေစာပို့ချိန်ချောက်ပြီးငွေတောင်းတာတွေရှိနေတယ်လို့ဆိုကြပါတယ်ဒီကြောင့်ကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ
်မူဆယ်မြို့နယ်ထဲမှာဖေဖော်ဝါရီလနောက်ဆုံးအပတ်ကပဲ MS PDF နာမည်နဲ့ Viber ကနေတဆင့်ငွေလဲလုပ်ငန်းလုပ်ကင်သူတွေစေးဆိုင်ပန်းရှင်တွေကိုငွေတောင်းတဲ့စာတွေပို့လာတယ်လို့ဒေသခံကုန်တယ်တယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်
နေနေဟစ်ကြည့်တော့
တန်တာဟုံလုံခေါ်တဲ့ဟောင်းလီမိုက်တော
့မူဆယ်မှာ MS PDF ဆိုပြီးလုပ်ငန်းရှင်တွေကိုပတ်စံတောင်းလာတာရှိတယ်ဓာတ်ပုံနဲ့တခွာ Viber ကနေစာပို့ပြီးငွေတောင်းလာတယ်လုံခြုံရေးအတွက်ပါချင်းချောက်ထားတော့ငွေတောင်းခံရတဲ့သူတွေရောမတောင်းခံရတဲ့သူတွေပါလုံခြုံမှုမရှိဘူးလို့ခင်စားရတယ်တကယ်ဆိုရင်ပြည်သူကာကွယ်ရေးအတွက်လုပ်နေသူတွေဆိုရင်အဲ့လိုမချင်းချောက်ရဘူးလေအခုချင်းချောက်ခံရတဲ့သူဆိုရင်လုပ်ငန်းအကြီးစားလုပ်နေတာလည်းမဟုတ်ဘူးမိသားစုတစ်နိုင်တစ်ပိုင်းလုပ်ငန်းတွေပဲလုပ်နေတာအဲ့လိုတွေကြောင့်ပြည်သူလူထုခက်ခဲကုန်ပြီ
အဲ့ဒီငွေတောင်းစာထဲမှာငွေတောင်းခံရသူရဲ့တပ်ပုံနဲ့ဖုန်းနံပါတ်တွေပါထည့်ထားတယ်လို့လုပ်ငန်းပေါ်မူတည်ပြီးတော့မှငွေကျပ်သိန်း90ကနေကျပ်သိန်း100ကျားတောင်းနေတာဖြစ်ပါတယ်တောင်းတဲ့ငွေကိုမပေးရင်တော့နောက်ဆက်တွဲဖြစ်ပေါ်လာမဲ့ပြဿနာတွေကိုတာဝန်မယူဘူးလို့လည်းချင်းချောက်ရေးသားထားပါတယ်။ငွေလွှဲပေးဖို့အတွက်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုလည်းထည့်ထားပါတယ်။ MS PDF နာမည်နဲ့အခုလိုတောင်းလာပေမဲ့တကယ်ဟုတ်မဟုတ်ကိုတော့မသိရသေးပါဘူး။ဒါအပြင်ညမထွက်ရအမိတ်ထုတ်ထားတဲ့မူဆယ်မြို့မှာစစ်သားတွေနဲ့ရဲတွေကကားတွေ၊ဆိုင်ကယ်တွေနဲ့သွာလာနေတဲ့ကြားကပဲတခိုးတပြတွေလည်းပေါ်လာနေတယ်လို့ဆိုပါတယ်။မူဆယ်မြို့မှာ GNL KIA နဲ့ SSPP SSA တို့အပြင်ပြည်သူစစ်တပ်ဖွဲ့တွေလှုပ်ရှားနေပြီးတရခန့်လူထုစီကနှစ်စဉ်ပုံမှန်အခွန်ကောက်ခံနေကြပေမဲ့အခုလိုလူထုတွေချင်းချောင်ငွေတောင်းခံရတာမျိုးတွေကိုတော့ဖြည့်ရှင်းပေးတာမျိုးမရှိဘူးလို့ဆိုပါတယ်။မူဆယ်မြို့ခံလုပ်ငန်းရှင်တယောက်ကအခုလိုဆက်ပြောပါဗျ။
စစ်ကမတ်တုံနေတဲ့မင်းပါနေဝင်းတဲ့နေတဲ့မြို့ပဲ
ဒီကတော့ TNL ငွေကောက်တာရောတဖွဲ့ဖွဲ့ကငွေလာကောက်ရင်တိုင်ပါလို့ပြောပေမဲ့တကယ်အရေးချောင်းဆိုဘယ်သူမှတိုင်လို့မရဘူးလူတို့ကတော့ကြောက်ကြောက်နဲ့ပေးလိုက်ရတာကြီးပဲအခွန်တွေတော့လာကောက်ကြတယ်လုံချုံရေးတော့ဘယ်သူမှမပေးဘူ
းလက်နက်ကင်အဖွဲ့အစည်းတွေရောပြည်မဖက်ကလာတဲ့ရွှေပြောင်းအလုတ်သမားတွေအပြင်တရုတ်နိုင်ငံကလုပ်ငန်းရှင်တွေလည်းများပြားလာတဲ့မြန်မာတရုတ်နယ်စပ်ကုန်တွေမြို့ဖြစ်တဲ့မူဆယ်မှာပြစ်ခတ်မှုတွေတပ်ဖြတ်မှုတွေပြန်ပေးဆွဲတာတွေတပြတိုက်တာနဲ့ခိုးယူလူရက်ခံရတာတွေနေ့တိုင်းလိုလိုဖြစ်နေပါတယ်ပြီးခဲ့တဲ့လကလည်းစစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့ဝင်အကြီးအကဲတယောက်အိမ်ကိုအမျိုးသားလျောက်ကဝင်ရောက်တပြတိုက်ခဲ့လို့မိခံတက်တာနဲ့ကားတစီပါသွားခဲ့ပါတယ
်အခုဆက်ပြီးသတင်းအချင်းချက်ကိုနားဆင်ကြရမှာပါရှင
်ကချင်ပြည်ဖားကမြို့တာမခံကရဲစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှမ်းမြောင်မိုးမိန်နယ်မဘိန်းမြို့ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်စစ်ကောင်စီကတတ်မှတ်လိုက်ပါတယ်
တို့ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစည်းအဝေးမှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ကချင်ဘက်ဖာကန်နာရဲစခန်းတစ်ခုထပ်သိမ်းတာနောက်ရှမ်းမြောက်နောက်ထပ်နှစ်မြို့နယ်စစ်အုပ်ချုပ်ရေးဖြစ်သွားရတာအပါအဝင်တိုင်းရင်သတင်းဒေတာအစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုလိုပတ်စင်ကနာတွေပြီးမှာတော့ VO ရဲ့ချက်သားရင်းညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်မဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
မလာ၂ရက်နေနဲ့၃ရက်နေတွေကြာရင်ဒီထိုင်းလွတ်တော်မှာဆွေးနွေးမဲ့မြန်မာရေးဆွေးနွေးပွဲကနေလူ့အခွင့်အရေးစိုးစိုးဝါးဝါးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုဒီထိထိရောက်ရောက်အရေးယူနိုင်မဲ့ကိစ္စတွေဆွေးနွေးမယ်လို့မျှော်လင့်တဲ့အကြောင်း45 rights အဖွဲ့အမှုဆောင်ရာရှိချုပ် Matthew Seth Smith ကပြောကြားပါဗျ။ထိုင်းလွတ်တော်ရဲ့မှာမြန်မာရေးဆွေးနွေးတာမျိုးတိတ်ကိုထူးကြတယ်လို့ VOE မြန်မာပိုင်းကိုသူကပြောပါတယ်။စစ်တပ်ရဲ့ဆိုးဝါးတဲ့ကျူးလွန်မှုတွေအကြောင်းနဲ့မကအထူးအထွတ်အပြေရှာဖို့အတွက်ထိုင်းလွတ်တော်ရဲ့မှာနိုင်ငံဆောင်ကပါဝင်ဆွေးနွေးကြမဲ့ဆွေးနွေးပွဲဖြစ်တာမို့စစ်အစိုးရလုံးဝကြိုက်မှာမဟုတ်တဲ့ဆွေးနွေးပွဲမျိုးလို့လည်းသူကဖော်ပြပြောဆိုခဲ့ပါတယ်မလ၄ရက်နေ့ကနေ6ရက်နေ့အထိဩစတြေးလျနိုင်ငံမှာကျင်းပမဲ့ဒီဩစတြေးလျအာဆီယံနိုင်ငံများထိပ်သီးအစည်းအဝေးပွဲမှာမြမအရေးကိုဒီဦးစားပေးဆွေးနွေးဖို့အတွက် HRW လူခွင့်ရေးဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အာဆီယံခေါင်းဆောင်တွေနဲ့ဩစတြေးလျအစိုးရတို့ရဲ့ထိပ်သီးအစည်းအဝေးပွဲမှာမြမနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့တခြားဒေသရင်းပြဿနာတွေကိုကင်တွယ်ဖြေရှင်းကြဖို့လိုတယ်လို့ HRW အဖွဲ့ကပြောပါတယ်ဩစတြေးလျဝန်ကြီးချုပ်Anthony Albanese ကဒီအာဆီယံ၉နိုင်ငံကခေါင်းဆောင်တွေဖိတ်ကြားပြီးတော့ထိပ်သီးစည်းဝေးပွဲကိုကျင်းပဖို့လှုံ့နေချိန်မှာပဲ HRW ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကကျောင်းသားတွေအတွက်ရည်ရွယ်ပြီးတော့ပေးအပ်မယ်ပညာတော်တင်စုအစီအစဉ်ကို American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကဒီကနေ့ကြေညာပါတယ်။မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရှိသောပညာတော်တင်စုလို့အဓိပ္ပာယ်ရတဲ့ Diversity and Inclusion Scholarship အစီအစဉ်အရမြန်မာနိုင်ငံကကျောင်းသားတထောင်ကျော်ကိုပညာသင်စုတွေပေးမယ်လို့ထိုင်းနိုင်ငံမကောက်မြို့မှာကျင်းပတဲ့ဒီပညာတော်သင်စုမိတ်ဆက်အခမ်းအနားမှာအတည်ပြုခဲ့ပါတယ်ပညာတော်သင်စုရသူတွေဟာထိုင်းနိုင်ငံနဲ့ဒေသရင်းနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားအိန္ဒိယအင်ဒိုနီးရှား Malaysia နဲ့ Philippines နိုင်ငံတွေအပြင် American ပြည်ထောင်စု Arizona တက္ကသိုလ်ရဲ့ online စနစ်ကနေလည်းပညာသင်ကြားခွင့်တွေရရှိကြမှာဖြစ်ပါရဲ့ရှင
်။ကျေးဇူးပါမဆုမြတ်မွေအခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညချက်သာရညရဲ့ VOA စီစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိုင်းဆိုင်ရာရုပ်သံ engineer တွေကတော့ရှောင်းကန် channel Robert Bus တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးရှင်ကျေးဇူးတင်ပါတယ်သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းနဲ့အိဆက်အနိုင်ယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program